Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2016ခုနှစ်ဇွန်လ4ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Flight Meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးမှာပါ။ဆီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတဲ့နေရာတွေအတွက်အစားအစာစီးပွားနဲ့အထောက်ပံ့တွေလေချောင်းကနေချထားပေးဖို့အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံမှာနိုင်ငံတွင်းမတည်ငြိမ်မှုတွေပြည်တွင်းစစ်ထိဖြစ်လာနိုင်တာမျိုးတွေရှောင်ရှားနိုင်ဖို့အာဏာကိုသိမ်းခဲ့ရပါတယ်လို့အာဏာရှင်အစိုးရခေါင်းဆောင်ကအခုခံပြောဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်
ကောင်းပါပြီရှင်။သတင်းလွှာတွေတင်ဆက်တဲ့အခါမှာတော့မြန်မာနိုင်ငံမှာမကြာခင်လပိုင်းအတွင်းကျင်းပတော့မယ့်27ရာစုပင်လုံညီလာခံမတိုင်ခင်တက်မတော်နဲ့လက်နက်ကိုင်တိုင်းသားဖွဲ့တွေကြားအပြစ်ခတ်ရစဲရေးလုပ်ဖို့တိုင်းသားကောင်းဆောင်တို့တိုက်တွန်းလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်။ဒါအပြင်ဝင်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ကြောင်းမြတ်လုပ်ငန်းရှင်တွေကဘယ်လိုတုံ့ပြန်လိုက်ပါသလဲ
။ဒီအိဆာအီတဲ့မှာအရင်အစိုးရကညွှန်ကြားတွေဆိုပေမဲ့လည်းအရင်ကတော့သူတို့လည်းဗိုလ်မှူးကြီးတွေပဲလေ။အဲ့တော့သူတို့တွေကဘုံချုပ်ကြီးတွေကိုဘုံမှုကြီးတွေကဆက်တယ်ဆိုတာကတော့နင်းနေမှအမှန်တရားတစ်ခုကထွက်လာ
တာဒါကတော့ကြောက်မြက်လုပ်ငန်းရှင်တအုပ်က VOE ကိုပြောသွားတာပါရှင်သတင်းစီစဉ်အပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစာရာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
ဆီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတဲ့နေရာတွေအတွက်အစားအစာစီးပွားနဲ့တခြားအထောက်ပံ့တွေကိုလေကြောင်းကနေချထားပေးဖို့အတွက်အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒါပေမဲ့သူတို့ဟာဆီးရီးယားအစိုးရရဲ့ခွင့်ပြုချက်ရဖို့အတွက်စောင့်နေတယ်လို့လည်းပြောပါတယ်။ဆီးရီးယားနိုင်ငံတွင်းကတိုက်ပွဲတွေဖြစ်နေတဲ့တပုံတွေအသိမ်းခံရတဲ့ဒေတာ16ခုအတွက်အထောက်ပံ့ပစ္စည်းတွေတန်ဆောင်ထားတဲ့လင်းတွေကိုတွာလာခွင့်ဆီးရီးယားအစိုးရကပြီးလာအောင်စူးစမ်းနေပါတယ်လို့ WFP ကုလသမဂ္ဂအစမ်းအရိတ်ခအစီအစဉ်အဖွဲ့ကပြောပါတယ်ပစ္စည်းတွေကိုဆီးရီးယားနိုင်ငံတွေကတချို့နေရာတွေအတွက်မြေပြင်ကနေတွာလာပေးပို့ဖို့အတွက်ခက်ခဲနေတာမို့ရဟတ်ရင်ဖြစ်စေလေးမြန်းနဲ့ဖြစ်စေပေးပို့ရမှာဖြစ်ပြီးဒီအတွက်အစိုးရခွင့်ပြုမိန့်လိုအပ်နေတယ်လို့ဆိုတာပါဒေတာရင်း Americanဒေတာရင်းနဲ့အမေရိကန်နဲ့ရုရှားတို့ဥဆောင်တဲ့ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်တဲ့ဆီးရီးယားအရေးဆိုင်ရာနိုင်ငံတကာအဖွဲ့ရဲ့လှုပ်ဆောင်မှုဖြစ်တဲ့ကုလသမဂ္ဂကအခုလိုလေကြောင်းထောက်ပံ့မှုတွေပေးဖို့အတွက်အစီအစဉ်တွေလုပ်ခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြတွေကိုတိုက်ထုတ်နေတဲ့မီယာရာမျိုးကလေးကတပုံအဖွဲ့ကိုစစ်တပ်ရင်းတွေကပဲအမေရိကန်စစ်တပ်ကကုန်တင်ပစ္စည်းလေရင်ကနေလက်နက်အသေးစားတွေကိုချပေးခဲ့ပါတယ်။ဒါအကူအညီပေးဖို့အတွက်သတင်းပတ်အတော်ကြောင်းတောင်းခံနေတဲ့နောက်မှာအမေရိကန်ကပရမအောင်ဆုံးအကူအညီကိုပေးခဲ့တာဖြစ်ပါတယ်။
တော့ကြနေမနဲ့အစောပိုင်းကမြေထဲပင်လယ်မှာဆက်လီတစ်စင်းတိမ်းပေါင်းခဲ့တာမှာလူကိုယ်ဦးသေဆုံးတယ်လို့အတည်ပြုနိုင်ပြီးတန်လူအများပျောက်ဆုံးနေစေဖြစ်ပါတယ်ဒါဟာအခြားဆက်လီတစ်စင်းပင်လယ်ထဲတိမ်းပေါက်ကရွှေပြောင်းအခြေချသူတရားကျော်သေဆုံးပြီးလေပြားနိုင်ငံကမ်းခြေမှာတောင်းတင်ခဲ့ပြီးဖြစ်ခဲ့တာပါ85ပေကျော်ရှေလျားတဲ့တစ်သားလီတစ်စင်းဂရိနိုင်ငံတောင်ဘက်ခရစ်ကျွန်းစုနဲ့85မိုင်လောက်အကွာမှာတိမ်းပေါက်သွားခဲ့ပြီးလူတွေအုံနေတဲ့ကြားကအရေးပေါ်ကယ်ဆယ်ရေးတွေစတင်နိုင်ခဲ့ပါတယ်။ကယ်ဆယ်ရေးသမားတွေကလူ340ထက်မနည်းကိုကယ်တင်နိုင်ခဲ့ပြီးအဲ့ဒီတွေကအများစုဟာအာဖရိကနိုင်ငံသားတွေဖြစ်ပါတယ်။ဂရိကမ်းခြေဆောက်တပ်ကသင်္ဘောတစ်စင်းအပါအဝင်အနည်းဆုံးသင်္ဘော3စင်းနဲ့အရေးပေါ်ကယ်ဆယ်ရေးဟယ်လီကော်ပတာ2စင်းကဒုက္ခသည်တွေကိုရှာဖွေခဲ့ကြပါတယ်။ပင်လယ်ထဲမျောနေသူ900လောက်ရှိလိမ့်မယ်လို့ခန့်မှန်းကြပါတယ်။ကယ်တင်ခဲ့သူအများစုကတော့အီတလီနိုင်ငံကိုခေါ်ဆောင်သွားပြီးအခြားသူတွေကတော့အီဂျစ်၊တူရကီ၊မော်လ်တာကျောင်းနိုင်ငံတွေစီခေါ်ဆောင်သွားတာပါအခုလိုဆက်လီနဲ့ပင်လယ်ပြင်ဖြတ်လာသူတွေဟာကိုယ့်အသက်လုံခြုံရေးအတွက်ထွက်ပြေးလာကြတဲ့ဒုက္ခတွေတွေဆိုတာတဲ့ကောင်းမွန်တဲ့ဘဝအခြေအနေရဖို့စွန့်စားလာကြသူတွေဖြစ်ပါတယ
်အမေရိကန်နိုင်ငံကျွမ်းဝင်ကြီးဂျွန်ကယ်ရီနဲ့အတူဥရောပနဲ့အာရဗ်နိုင်ငံတွေကထိတ်တန့်အရာရှိကြီးတွေဟာအစ္စရေးပေါ်လစ်စတိုင်းပဋိပက္ခအတွက်ရေရှိခံမဲ့ပြီးပြည့်စုံတဲ့အဖြစ်ရဖို့အတွက်ပံ့ပိုးပေးမှာဖြစ်ကြောင်းထက်လောင်းအတည်ပြုပြောကြားကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံကြားမှာညှိနှိုင်းဖြေရှာရေးတည်တာငြိမ်းချမ်း ငိမ့်အေးပြီးလုံခြုံစွာအတူရှင်တွဲနေတိုင်းပြီးရေရှိခန်းနဲ့ငင်းချမ်းရဖို့အတွက်တခုတည်းသောနီလန်းဖြစ်ပါတယ်လို့လည်းပြင်သစ်နိုင်ငံပဲရစ်မြို့မှာကျင်းပနေတဲ့ညီလာခံအပီးပူတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်လက်ရှိအနေအထားအတိုင်းမပြောင်းလဲပဲရှိနေတာဟာအလုံမဖြစ်ပါဘူးလို့လည်းအလေးထားပြောကြားခဲ့ကြတာပါဒါကြောင့်နှစ်ဖက်စလုံးကယုံကြည်မှုတည်ဆောက်ဖို့နဲ့စစ်မှန်တဲ့ငင်းချမ်းရအောင်လုပ်ဖို့အတွက်မူဝါဒတွေချက်မှဖြေရှားမှာဖြစ်ပြီးဒီအတွက်1968ခုနှစ်ခရဲကစတင်ခဲ့တဲ့အစ္စရေးရဲ့ကျူးကျော်တိမ့်ပိုက်မှုတွေလုံးဝအဆုံးသတ်နိုင်တဲ့အခြေအနေမျိုးကိုဖန်တီးပေးဖို့လိုအပ်ပါတယ်လို့လည်းထောက်ပြကြပါတယ်။ဒါအပြင်နိုင်ငံတကာအတိုင်းဝိုင်းကဒီနှစ်နိုင်ငံကြားငြိမ်းချမ်းရေးရဖို့အတွက်အဓိပ္ပာယ်ရှိတဲ့မဲလုံးပေးမှုတွေအပါအဝင်ဘလို့အကူအညီမျိုးတွေပေးနိုင်မယ်ဆိုတာကိုဆွေးနွေးနေကြတာလည်းဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာအလုပ်လက်မဲ့နှုန်း 4.9% ထိကျဆင်းသွားတယ်ဆိုပေမဲ့ပြီးခဲ့တဲ့လအထိအမေရိကန်ကုမ္ပဏီတွေရဲ့အလုပ်သမားခေါ်ယူခံထားမှုကတော့လွန်ခဲ့တဲ့9နှစ်အတွင်းအနည်းဆုံးဖြစ်တယ်လို့ဆိုပါတယ်တောက်ကြနေကထွက်ပေါ်လာတဲ့အလုပ်လက်မဲ့အစီရင်ခံစာပေါ်စီးပွားရေးပညာရှင်အများစုကစိတ်ပြက်နေကြပြီးဒီလနောက်ပိုင်းမှာအမေရိကန်ဗဟိုဘဏ်ကအတိုးနှုန်းတွေမြင့်တင်ဖို့အလားအလာမရှိဘူးလို့လည်းဆိုပါတယ်အလုပ်သမားဝန်ကြီးဌာနရဲ့အချက်လက်တွေအရမေလအတွင်းမှာလူ 38,000 လောက်သာအလုပ်အကန့်ရရှိခဲ့တာကိုကြည့်ရင်ကျွမ်းကျင်သူတွေခံမှန်းထားတာနဲ့ကွာဟနေတာတွေ့ရပါတယ်အလုပ်လက်မဲ့နှုန်း 4.9% ထိကျဆင်းခဲ့ပေမဲ့2009ခုနှစ်နောက်ပိုင်းအနည်းဆုံးဖြစ်ပါတယ်အခုလိုအလုပ်ရတဲ့နှုန်းရော့ကျလာတာဟာထောင်ပေါင်းများစွာသောအလုပ်လက်မဲ့တွေကအလုပ်ရှာဖွေဖို့လက်လျှော့ခဲ့ကြတာကြောင့်ဖြစ်တယ်လို့သက်ဆိုင်ရာကဆိုပါတယ
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ထိုင်းနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဒါမှမဟုတ်ပြည်ရင်းစစ်ဖြစ်လာနိုင်တာမျိုးတွေကိုရှောင်ရှားနိုင်မှုအတွက်အာဏာသိမ်းခဲ့ရပါတယ်လို့လွန်ခဲ့တဲ့နှစ်နှစ်ခရဲကအုပ်ချုပ်နေတဲ့စစ်တပ်ကြီးဆိုတဲ့အာဏာရှင်အစိုးရအဖွဲ့ခေါင်းဆောင်ပရာယုတ်ချန်အိုချာကခုချံပြောဆိုလိုက်ပါတယ်။တွေးထွက်တန်ယုံမရှိတဲ့အာဏာသိမ်းမှုကို2014မေလတုန်းကဗိုလ်ချုပ်ကြီးပရာယုတ်ကဦးဆောင်ခဲ့တာဖြစ်ပြီးသူဟာအဲ့ဒီချိန်ကစလို့ဝန်ကြီးချုပ်ရာထူးကိုရယူခဲ့တာပါ။တောက်ကြနေတုန်းကတော့ထိုင်းနိုင်ငံကိုဒီမိုကရေစီနိုင်ငံပြန်ဖြစ်စေရမယ်လို့ကြေညာပေးကြောင်းဒေသရင်းလုံခြုံရေးထိပ်သီးအစည်းအဝေးတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ်ထိုင်းနိုင်ငံပြန်လည်ပြုပြင်ပြောင်းလဲလမ်းကြောင်းပေါ်ရောက်ရှိဖို့နဲ့ထိုင်းနိုင်ငံစီးပွားရေးမတည်မငြိမ်ဖြစ်လာမှာကိုကာကွယ်တဲ့အနေနဲ့ပြော့ညံ့အားနည်းတဲ့အရတားအဆွေအောက်ကိုဖယ်ရှားဖို့လိုအပ်တာကြောင့်စစ်တပ်ကအာဏာသိမ်းခဲ့ရတယ်လို့လည်းပြောပါတယ်ကဘာပေါ်မှာနန်းတဲ့အရှိဆုံးဖြစ်တဲ့တက်တော်88နှစ်ရှိပြီဖြစ်တဲ့နာမကျန်းတဲ့ထိုင်းပြည်ဘူမိဘောရဲ့ကျမ်းမာရေးကိုစိုးရိမ်ရတဲ့အချိန်ကာလမှာအာဏာကိုဆက်ပြီးချုပ်ကန်ထားတာဖြစ်ပါတယ်ထိုင်းပြည်ဟာမကြခင်နှစ်တွေအတွင်းဆေးရုံမှာပဲနေရတာများပါတယ်ဆင်အာဏာရှင်တွေကအာဏာသိမ်းပြီးအရက်ဖက်လွတ်လပ်ခွင့်တွေကိုဖိနှိပ်ချိုးနှိမ်နေတယ်လို့နိုင်ငံတကာကဝေဖန်မှုတွေကိုတုံ့ပြန်တဲ့အနေနဲ့သူတို့ဟာလူခွင့်ရချိုးဖောက်လို့စိတ်တစုံတရာမရှိပဲစစ်တပ်ရဲ့လှုပ်ဆောင်မှုတွေအားလုံးဟာတရားဥပဒေနဲ့အညီပဲလှုပ်ဆောင်ကြတာဖြစ်ကြောင်းလေဘိုလ်ချုပ်ကြီးပရာယုတ်ကပြောပါတယ်စစ်စွာကဖွဲ့စည်းပုံအခြေခံဥပဒေတဲ့မူကြမ်းကိုရေးဆွဲခဲ့ပြီးဒါကိုအောက်ကုတ်လာတဲ့မှာပြည်လုံးချက်ဆန္ဒမဲပေးဖို့ရှိပါတယ်ဒါပေမဲ့ဒီမူကြမ်းနဲ့ပတ်သက်ပြီးအခြေတင်ဆွေးနွေးမှုအဖြစ်တင်ဝေဖန်မှုတွေကတော့ပြည်ရင်းနိုင်ငံရေးလောကမှာပိတ်ပင်ဟန်တားခြင်းခံနေရတာပါဒီဖွဲ့စည်းပုံကိုလက်မခံဘူးဆိုရင်အစိုးရတစ်ဖွဲ့ဖို့အတွက်ရေကောက်ပွဲချင်းပါရေးဟာနှောင့်နှေးနိုင်တဲ့အတွက်ကြောင့်သူ့ကိုဘယ်လိုပဲမုန်းတည်ဖြစ်စေသူ့အနေနဲ့လက်ရှိယာရုမှာဆက်ပြီးနေသွားရမယ့်အခြေအနေစိုက်သွားနိုင်တယ်လို့လည်းသူကပြောကြားလိုက်ပါတယ်
အမေရိကန်ပြည်ထောင်စုယူကရိန်းနဲ့တူရကီနိုင်ငံတွေဟာရုရှားနိုင်ငံရဲ့အဓိကရန်သူနိုင်ငံတွေအဖြစ်မော်စကိုအခြေစိုက်လွတ်လပ်တဲ့စစ်တမ်းကောက်ယူအေဂျင်စီတစ်ခုကအစင်လိုက်ဖော်ပြလိုက်ပါတယ်။ Liberal Center စစ်တမ်းကောက်ယူအေဂျင်စီကရုရှားနိုင်ငံတလွှားမှာရှိတဲ့လူပေါင်း2400ကိုမေလ20ကနေ23အတွင်းစစ်တမ်းကောက်ယူခဲ့တာကိုသူတို့ရဲ့ online စာမျက်နှာမှာဖော်ပြထားတာပါ။ရုရှားအများစုကမကြသေးခင်အချိန်ထိတူရကီနိုင်ငံကိုဂျာနီနိုင်ငံအပြုသဘောဆောင်တဲ့နိုင်ငံအဖြစ်မြင်ခဲ့ပါလေ။အမေရိကန်နိုင်ငံကရုရှားနိုင်ငံပေါ်ချိန်ချောက်မဲ့နိုင်ငံအဖြစ်ရုရှားပြည်သူအများစုကအချိန်ကြာမြင့်ကလေးကသတ်မှတ်ခဲ့တာပါ။
ရီယိုဒီဂျနေရိုမှာကျင်းပမယ့်2016အိုလံပစ်အားကစားပြိုင်ပွဲမှာအာဖရိကနဲ့အရှေ့လေပိုင်းဒေသတွေကရွှေပြောင်းဒုက္ခတဲ့10ဦးပါတဲ့အားကစားအဖွဲ့လေးပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံလူဇန်းမြို့က IOC နိုင်ငံတကာအိုလံပစ်ကော်မတီရဲ့3ရက်ကြာအစည်းအဝေးပြီးမှာကော်မတီဥက္ကဋ္ဌကပထမဆုံးဒုက္ခတဲ့အိုလံပစ်ဖွဲ့ကိုလက်ခံလိုက်ကြောင်းပြောပါတယ်။
စနေနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းလွှာတွေကိုတင်ပြတော့မှာပါ။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့နဲ့21ရာစုပင်လုံညီလာခံမှာနိုင်ငံရေးအရာသဘောတူညီမှုရနိုင်ဖို့ဆိုရင်တက်မတော်နဲ့လက်နက်ကင်တိုင်းသားတက်တွေကြားအပြစ်ခက်ရက်စဲဖို့အရင်လုပ်ရမှာဖြစ်ပြီးအစိုးရတက်ဖက်ကစစ်အင်အားတိုးချဲ့မှုနဲ့ထိုးစစ်တွေရက်ဖို့လိုတယ်လို့တိုင်းသားကောင်းဆောင်တချို့နဲ့လေးလာသူတွေကပြောဆိုလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
် NLD အစိုးရတည်းရဲ့21ရာစုပင်လုံညီလာခံဖြစ်မြောက်ရေးကော်မတီအစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA အပြစ်ရက်ရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့လက်နက်ကင်တိုင်းသားအဖွဲ့တွေရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN တို့ထိုင်းနိုင်ငံချင်းမိုင်မြို့မှာအခုရက်ပိုင်းအတွင်းပထမအဆုံးအကြိမ်တွေ့ဆုံဆွေးနွေးနေကြတာပါဒီဆွေးနွေးမှုတွေကနေကောင်းတဲ့အလားအလာတွေထွက်ပေါ်လာဖို့မျှော်လင့်နေပေမဲ့နှစ်ဖက်တက်တွေကြားလုံးဝအပြည့်ရထားဖို့အရင်သဘောတူရလိမ့်မယ်လို့သုံးသပ်သူကတော့တီဘောမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းမဲဖြစ်ပါတယ
်အခုဒီချင်းမိုင်မှာလုပ်တဲ့ဟာကတော့အောင်မြင်ပါလိမ့်မယ်ဒီလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဒီတက်မတော်နဲ့ကြားမှာပြစ်ခတ်ရသေးရေကိုအရင်လုပ်ဖို့လိုတယ်ဆိုတဲ့ဟာအဲဒါသဘောပေါက်ပြီးတော့တကယ်ငင်းငယ်လိုချင်တယ်ဆိုရင်တော့အဲပြစ်ခတ်ရသေးဖို့ဆိုတာကမခက်ဘူ
းချင်းမိုင်ဆွေးနွေးပွဲကနေနောက်ထပ်ဆွေးနွေးပွဲတွေဆက်ဖြစ်လာနိုင်တယ်ဆိုပေမဲ့တိုင်းသားနယ်မြေတွေမှာတိုးချက်ချရာတဲ့အစိုးရတပ်တွေပြန်ရုပ်သိမ်းမှသာတစ်ဖက်နဲ့တစ်ဖက်ပုံမယုံကြည်မှုရလာပြီးခိုင်မာတဲ့အပြည့်ရဲ့ရည်အထိဆွေးနွေးနိုင်လိမ့်မယ်လို့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ KNLA တပ်တွေမှာတံမှုအဖြစ်တာဝန်ယူခဲ့ဘူးသူဘုံမှုရောဘတ်ဇန်ကပြောပါတယ
်ဆွေးနွေးပွဲကတော့ဖြစ်မယ်ဗျဒါပေမဲ့အပြစ်ရမယ်ဆိုတော့တပ်တွေပြန်ရုပ်မလားဟိုဦးနေဝင်းလက်ထက်တော့အားလုံးအပြစ်ကရပ်လိုက်တာတပြည်လုံးတပြည်လုံးအပြစ်ရလိုက်တော့အဲ့ဒါအားလုံးယုံကြည်မှုရှိလာတယ်အခုကအပြစ်မရဘူးတပ်တွေကလည်းတိုးချက်တာဆိုတော့အပြစ်ရမယ်အရင်အမိတ်ပေးကြီးဗျအဲ့ဒါဆိုတော့လူမျိုးစုတွေကယုံကြည်မှုတော်တော်ရှိလာမယ်လေအခုကတစ်ဖက်ကဒီညာကြီးပြောနေပြီပဲတစ်ဖက်ကစစ်တပ်တွေတိုးချက်လာကြီးကြီးတိုးချက်ပြီးတိုက်ပွဲတွေလုပ်နေတော့ဒါယုံကြည်ကြမရှိဘူးလေတယောက်နဲ့တယောက်ယုံကြည်မှလည်းကျွန်တော်တို့ကအနာဂတ်အတွက်လုပ်လို့ရမှာဟုတ်လက်တွဲလို့ရမှာမယုံကြည်ဘဲနဲ့မလို့လက်တွဲလို့ရမှာ
လက်တွဲအခြေအနေမှာတော့ကချင်ရှမ်းရခိုင်ပြည်နယ်တွေမှာအစိုးရတပ်တွေနဲ့တိုင်းရင်းသားတပ်တွေကြားတိုက်ပွဲဆက်ဖြစ်နေပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာသမရကအပြစ်ရဖို့တပ်မတော်ကိုပြောကြားခဲ့တာရှိပေမဲ့လက်တွေမှာတော့ထိုးစစ်တွေရံမသွားဘဲမြေပြင်မှာတိုက်ပွဲတွေဆက်ဖြစ်ခဲ့ပါတယ်။ဒါကြောင့်တမရကတမရော်ပေါ်ဩဇာမညောင်းဘူးဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာတာပါ။ခိုင်မာတဲ့အပြည့်ရရေးရဖို့ဆိုရင်တမရကတမရော်ပေါ်ဩဇာညောင်းဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်။ဒါပေမဲ့ NLD အစိုးရကတမရော်ပေါ်ဩဇာလွှမ်းမိုးနိုင်မယ့်အနေအထားမမြင်ရသေးဘူးလို့ဦးရဲထွန်းကသုံးသပ်ပါတယ
်။ဒီတမိုင်းချောင်းအရာပေါ့လေ။ဒီ NLD နဲ့တမရော်ကြားမှာကိုနိုင်ကဟိုတန်ဖျားစိတ်တွေရှိခဲ့တာပေါ့နော်။ဒါအပြင်တက်မတော်ကဒီနိုင်ငံနဲ့အဲဒီတိုင်းရင်းသားတွေအတွက်ကိုသူကပြည်ရင်းပြပရန်ကာဝယ်ဖို့အတွက်တက်မတော်မှာတာဝန်ရှိတယ်ဆိုပြီးတော့သူကအဲဒီလိုဖွဲ့စည်းပုံချေကြဥပမာလေ့လာတယ်။ရဲ့တော့ဒီကိစ္စတွေကိုသူကလွတ်လွတ်လပ်လပ်ဆောင်ရွက်နိုင်တဲ့သဘောဖြစ်တော့ဖြစ်တော့သူကလက်တွေ့ပိုင်းမှာကတော့ဒီတက်မတော်ပေါ်မှာဩဇာရှိလာအောင်ကဒီတက်မတော်ကာဝယ်ရေးဦးစီးချုပ်ဆိုတဲ့ပုဂ္ဂိုလ်ကို NLD အစိုးရကခန့်ထားခွင့်ရှိဖို့လိုတယ်
တမရော်အနေနဲ့2008ဖွဲ့စည်းပုံကိုအခြေခံပြီးလုတ်ပိုင်ခွင့်ကိုထူထောင်ထားတာကြောင့်2008ဖွဲ့စည်းပုံပြင်ဆင်နိုင်ဖို့လိုအပ်တယ်လို့ဘူမူရောဘတ်ဆန်ကသုံးသပ်ပါတယ်
။ဒီစစ်တပ်ရဲ့တဘောရာတို့ ਆ တယ်။ဒီရရရရည်တပြည်လုံးပြည်ရမယ်ဗျ။ဆိုတော့အခြေခံပေါ့ဗျာ2008ဖွဲ့စည်းပုံဒီအခြေဥပ္ပဗျာအခြေခံဥပ္ပတွေကိုပြင်မှဒီရရရမှာပါ။နောက်တစ်ခုကဒီဖက်ဒရယ်ကိုလက်မခံရင်လည်းညီညာရေးမရနိုင်ဘူးဗျာ။ဆိုတော့ဒီကနေပြီးတော့စစ်ကဖြစ်လာရတာဘူးအဲတော့စစ်တပ်ရဲ့အကျိုးစီးပွားကိုကာကွယ်ရ2008ကြီးရှိနေတယ်ကအပြစ်ခတ်ရစေရလည်းမရနိုင်ဘူးကြတကယ်စစ်မနိုင်ကြီးကြီးလို့ရင်အခြေခံအရင်လောက်ပဲကြအခြေခံကြီးမလုပ်ဘဲနဲ့တွေ့ပြီးတော့စကားပြောရတာတည်းစကားပြောတာပဲရှိမယ်အဖြေမထွက်လာဘူ
းပြည်တော်စုညီညာရေးညီလာခံ21ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌစေစားညီနိုင်ရေးတာဝန်ခံဒေါက်တာမျိုးဝင်းရဲ့အဖွဲ့ဟာလာမယ့်ဇွန်လဒုတိယပတ်မှာမြောက်ပိုင်းဒေသမှာရှိတဲ့ဝမိုင်းလာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆက်လက်တွေ့ဆုံသွားမှာဖြစ်ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့မြန်မာနိုင်ငံကြောင်းမြတ်လုပ်ငန်းရှင်များအသင်းရဲ့တိုင်ကြားတဲ့ကိစ္စကိုလည်းကြည့်ကြရအောင်ပါအရင်တပ်တူတွင်ဝင်ကြီးဌာနကိုအမည်ပြောင်းထားတဲ့တယံဇာတနဲ့ပဝင်းကျင်ထိန်းသိမ်းရေးဝင်ကြီးဌာနရဲ့စုံစမ်းစစ်ဆေးမှုတွေမှာ မှန်ကန်ပွင့်လင်းမှုမရှိတဲ့အတွက်သူတို့တိုင်ကြားချက်တွေနဲ့ပတ်သက်လို့ဗက်လိုက်မှုမရှိတဲ့ဥပဒေပညာရှင်တွေစီးရင်စစ်တွေနဲ့အစိုးရလွှတ်တော်ကအစစ်မြေတာဝန်ရှိသူတွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုကိုဖွဲ့ပြီးစစ်ဆေးပေးဖို့မြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်တွေကတောင်းဆိုလိုက်ပါတယ်လုပ်ငန်းရှင်တွေဘက်ကကန့်ကွက်ထားတဲ့စာကိုဝင်ကြီးဌာနကိုတရားဝင်ပေးပို့ထားကြောင်းလုပ်ငန်းရှင်များကိုစားဦးကျော်ကျော်ဦးက VOA ကိုပြောပါတယ်။ဒါအပြင်ဝင်ကြီးဌာနကစစ်ဆေးခဲ့တဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်။ဒီကိစ္စအီတဲမှာအရင်အစိုးရကညွှန်ကြုတ်တွေဆိုပေမဲ့လည်းအရင်ကသူတို့လည်းဗိုလ်မှူးကြီးတွေပဲလေ။အဲ့တော့သူတို့တွေကဗိုလ်ချုပ်ကြီးတွေကိုဗိုလ်မှူးကြီးတွေကစစ်တယ်ဆိုတာကတော့အင်းနည်းမှာအမှန်တရားတစ်ခုကထွက်လာမှာမဟုတ်ဘူးလေ။မထွက်လာမှမဟုတ်တဲ့ကြောင့်ကျွန်တော်တို့ကပွင့်လင်းမြင်သာမှုရှိတဲ့အဖွဲ့အစည်းတွေနဲ့စစ်ဆေးပါဆိုပြီးတော့ကျွန်တော်တောင်းဆိုထားတယ်ဗျ။
အခုလိုဝင်ကြီးဌာနကစစ်ဆေးပြီးတဲ့နောက်တရားဝင်ထုတ်ပြန်မဲ့စည်ရင်းကိုလည်းစောင့်ဆိုင်းနေကြောင်းဦးကျော်ကျော်ဦးကဆိုပါတယ
်။နောက်ပြီးတော့လွတ်တော်ကဦးသိန်းလိန်တို့ကသူတို့ပိုစင်းမြင့်တဲ့ကော်မတီတစ်ခုကိုဖွဲ့မယ်ဆိုတာလည်းအဲ့ဒီဘယ်လိုဖွဲ့မလဲဆိုတော့ကျွန်တော်တိုင်းဖိန်တစ်ခုပေးပြီးတော့စောင့်မှာ။အဲ့တိုင်းဖိန်တင်းမှာမပေးဘူးဆိုတော့ကျွန်တော်တို့ဥပဒေကြောင်းရကျွန်တော်အရေးကြီးမှာစဉ်းစားရပါတယ်ခင
်ဗျ။ဒါပေမဲ့လည်းဝင်ကြီးဌာနဘက်ကတော့သူတို့ရဲ့စစ်ဆေးမေးမြန်းချက်တွေအရသမဏဟောင်းဦးသိန်းစိန်ကိုငွေပေးတယ်ဆိုတဲ့ဆွဆွဲချက်မှာအထောက်အထားအခိုင်အမာမတွေ့ရဘူးလို့စစ်ဆေးရေးအဖွဲ့ခေါင်းဆောင်ဖြစ်တဲ့ညွန့်ကြားရေးမှူးချုပ်ဦးဝင်းထင်ကမနေ့ကပြောထားတာပါဒီပေါ်မှာဦးကျော်ကျော်ဦးရဲ့တုံ့ပြန်ချက်ကတော့
သူတို့ကတော့ငင်းမှာပါဗျာကျွန်တော်စစ်ဆေးတဲ့ချိန်တော့ဦးဝင်းထင်ကယူရို9တန်းသမဏကြီးကိုပေးလိုက်ရပါတယ်တပန်းပဲအသင်းရဲ့ပတ်စံထုတ်ပေးလိုက်တယ်ကျန်တဲ့6တန်းကတော့စီးပွားရေးလုပ်ငန်းရှင်တွေစူပေါင်းပြီးပေးလိုက်တယ်လို့ပြောတယ်ဒါကသူ့ပဆက်ကပြောတာအတန်ဖိုင်ရှိပါတယ်အဲဒီဥစ္စာကကျွန်တော်တို့ကတိုင်နေရည်ချက်ကလည်းအတင်းသူအတင်းသားများရဲ့ 1% test ကိုဒီအောင်ဘယ်လိုသုံးနာတာလဲဘယ်လိုတိတိကျကျမှန်ကန်သုံးနာနိုင်ဆိုတာဒါတော့သိချင်လို့ကျွန်တော်တို့ကနေပြီးတော့ဒါတိုင်တန်းချင်းဖြစ်တယ်ကျွန်တော်တို့ရဲ့နိုင်ငံရေးနဲ့ဘာမှပတ်သက်မှုမရှိဘူ
းဒီတိုင်ကြားစာမှာဖော်ပြထားတဲ့စည်ရင်းအချက်တွေကိုဘယ်လိုပြုစုခဲ့တာလဲရှင
်ဟုတ်ဒါကကျွန်တော်တို့အတင်းထဲမှာစပြီးတော့ဖြစ်တဲ့ပြဿနာကြာတင်နာခေါ်မယ်ကိစ္စတွေတင်နာမခေါ်ဘူးသူကဘိုင်းနီးနဲ့ပေးလိုက်တယ်မတန်တဲ့ဟာတွေလည်းစီးရီးပြလိုက်တဲ့ဥက္ကမင်းစာအုပ်တစ်ခုကစာချုပ်စပြီးတော့တင်လိုက်တဲ့သူကနှစ်တိုင်းပဲရှိတယ်ငွေချုပ်သွားတော့ဘာသာန်းထုတ်သွားတယ်သူစာရန်ကြီးကြည့်လိုက်တော့လည်းခိုင်မာမှုမရှိဘူးတည်ကြမှုလည်းမရှိဘူးဖြစ်ကမစံလောက်ထားတဲ့ဟာတွေအများကြီးဗျာအဲ့ဒါမျိုးတွေမြင်တဲ့အတွက်ကြောင့်အဲ့ဒီကနေထောင်ရင်တောင်းရင်လည်းပဲကျွန်တော်တို့ကဒီ63နိုင်ရဲ့ကိစ္စကြီးကပေါ်လာတာပေါ့ဗျာ
နောက်ပြီးတော့ဒီလုပ်ငန်းရှင်တွေဘက်ကတိုင်ကြားစာကိုပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့ကော်မရှင်ကိုပဲလိမ့်မှုပြီးတော့ပို့ခဲ့တာလည်းရှင
်ဥပဒေကြောင့်အရာဒီငွေဒီပေးစရာမလိုဘူးပေးစရာမလိုတဲ့ပတ်စံကိုကျွန်တော်တို့ကိုဥပဒေပြင်ပကနေကောက်ထားတဲ့အကြောင်းဥပဒေရကော်မတီကိုကျွန်တော်တို့တိုင်တာနံပါတ်1အထူးကိစ္စရများဆိုတဲ့ကိစ္စကကျွန်တော်တို့ကိစ္စကြီးကတောင်းတောင်းလူတောင်းတောင်းဆင်းသွားတောင်းလို့ရတာမဟုတ်ဘူးလေအခုချိန်ကြီးလည်းမရသေးဘူးလေ63တန်းဆင်းဘူးအဲ့ဒါဒီကိစ္စကြီးကအထူးကိစ္စဖြစ်တဲ့အကြောင်းကျွန်တော်တို့ကဒီအိုအထူးကိစ္စများကော်မတီကိုကျွန်တော်တို့တိုင်တယ်လိုအပ်လို့ရှိရင်တွတ်တော်မှာကျွန်တော်တို့အရေးကြီးဆိုတင်သွင်းမယ်ပြီးလို့ရှိရင်ကျွန်တော်တို့ကက်ဘိနက်တို့ဘာတို့ကနေပြီးတော့ဒီအရေးအဖွဲ့တွေဖွဲ့ပြီးတော့စစ်ဆေးစီခြင်းတဲ့အတွက်ကြောင့်ကျွန်တော်တို့အထူးကိစ္စရမ်းများကော်မတီကိုတိုင်တာ
ဒါအပြင်ကြောက်မြင့်လုပ်ငန်းတစ်ခုလုံးရဲ့60ရာခိုင်နှုန်းကျော်ကိုအိန္ဒိယတရုတ်နိုင်ငံကလုပ်ငန်းရှင်တွေကြောထောက်နောက်ခံပေးထားတဲ့မြန်မာနာမည်နဲ့ကုမ္ပဏီတွေလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်တဲ့စီးပွားရေးသမားတွေကပိုင်ဆိုင်ထားကြောင်းဦးကျော်ကျော်ဦးကပြောပါတယ
်ဒီနေ့မှအများဆုံးဆိုတော့တရုတ်တွေပါပဲကျွန်တော်တို့တကယ်ဒီကြောက်မြင့်လောကထဲမှာတကယ်လုပ်နေတယ်ဆိုတာတရုတ်ဘက်ကနေတုတ်တဲ့ဗမာပြည်ကဗမာကုမ္ပဏီတွေဆိုတဲ့နာမည်ခံပေးရှိတာလေတကယ်တမ်းများမြင်နဲ့အားနဲ့လုပ်တယ်ဆိုတော့လက်နက်ကင်ဖွဲ့စည်းတွေနဲ့ပတ်သက်တဲ့ကုမ္ပဏီတွေဆက်ရံများများများနဲ့အင်အားကြီးကြီးလုပ်နေတာဗျတိုင်းသားကုမ္ပဏီတွေဆိုတာဒီလိုမျိုးမလုပ်နိုင်ပါဘူ
းအဲ့တော့ဒီအခြေအနေတွေကို NLD အစိုးရတဲ့အနေနဲ့ဘယ်လိုဖြေရှင်းသင့်တယ်လို့မြင်ပါလဲရှင
်နံပါတ်1ချက်ကNLD နဲ့တက်မတော်နဲ့တိတိချာချာကိုပူးပေါင်းပြီးလှုပ်ဆောင်မှဒီအရာတွေဖြေရှင်းလို့ရမှာဗျဥပမာအထင်ဆိုလို့ရှိရင်တလောတော့ဝင်ကြီးဖားကန့်ကိုဖြစ်စေတယ်ဗျသူစစ်စစ်ခြင်းနဲ့နေရအကုန်လုံးတွားဖို့အတွက်လုံခြုံရေးမပေးနိုင်ဘူးအစလုံးအဲ့လိုမျိုးအခြေအနေမျိုးတွေဆိုတော့ကခိုးဘက်တီဘက်ပူပေါင်းပြီးလှုပ်ဆောင်မှသာအောင်မြင်နိုင်မယ်လို့ညင်းတယ်လေပူပေါင်းရင်တော့ဘယ်လို့မှအောင်မြင်မှာမဟုတ်ဘူ
းမြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်များအသင်းရဲ့ခုနှစ်နှစ်အတွင်းကောက်ခံထားတဲ့ရန်ပုံငွေယူရို63သန်းကိုဘယ်လိုသုံးစွဲခဲ့တယ်လဲဆိုတာထင်သာမြင်သာမှုရှိအောင်စစ်ဆေးပေးဖို့တနိုင်ငံလုံးမှာရှိတဲ့ကြောက်မြတ်လုပ်ငန်းရှင်စုစုပေါင်း80ကျော်ကမက်ရှလာ29ရက်နေ့ရက်စွဲနဲ့တည်သူလွတ်တော်ဥပဒေရေးရာတုံးသက်ရေးကော်မရှင်ကိုတိုင်ကြားစာပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုတိုင်ကြားမှုကိုဝင်ကြီးဌာနဘက်ကစစ်ဆေးခဲ့တာနဲ့ပတ်သက်လို့လည်းစစ်ဆေးရေးဖွဲ့ခေါင်းဆောင်ညွှန်ကြားရေးမှူးချုပ်ဦးဝင်းထိန်ကိုဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်မေခါကဆက်ပြီးပြောပြမှာပါရှင်။
တမရဟောင်းဦးသိန်းစင်ရဲ့အစိုးရလက်ထက်မှာမြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်များအတင်းရမုံငွေတွေကစည်ရင်းပြောင်းနေတဲ့အမေရိကန်ဒေါ်လာ86တန်းကိစ္စအတွက်အတင်းအမှုဆောင်တွေရဲ့တိုင်ကြားချက်ကိုဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်အပါအဝင်လူပုဂ္ဂိုလ်၃ဦးနဲ့ခုံရုံးဖွဲ့ပြီးစစ်ဆေးခဲ့ပါတယ်။စစ်ဆေးတွေ့ရှိချက်တွေအရတမရဟောင်းဦးသိန်းစင်ကိုငွေပေးတယ်ဆိုတဲ့ဆွဆွဲချက်အထောက်အထားအခိုင်အမာမတွေ့ရဘူးလို့စစ်ဆေးရေးအဖွဲ့ခေါင်းဆောင်တပ်ထုတွင်ဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးဝင်းထိန်က VOE ကိုပြောပါတယ်
။ဟိုပထမတမရဟောင်းဦးသိန်းစင်ကဟိုဒေါ်လာခွန်တန်းပြရပါတယ်လို့သူတို့ရဲ့တိုင်စာထဲမှာပါတာပေါ့တကယ်စစ်စစ်ရစီမှာတော့ဦးသိန်းစင်ကိုပြရဘာမှမပေးလိုက်ရဘူးမြန်မာအစင်တာကိုပဲဘုံကွန်ပျူတာမှုတွေကဒေါ်လာတစ်ထောင်ကိုအကောင့်နံပါတ်တွေတို့ပြရတာရှိပါတယ်နောက်တစ်ခါဦးသိန်းစင်လည်းကျွန်တော်ဒီဘုံကွန်ပျူတာမှုတွေကနေထုတ်ပေးတာတရားတစ်ချက်မှမရှိပါဘူးအကောင့်ကြီးလည်းတို့ပြရတာမရှိပါဘူး
ဆွဆွဲချက်များပေါ်တိုင်ခံရသူတွေဘက်ကတော့ငင်းဆန်မှုတွေရှိပါတယ်။တမရယုံဝင်ကြီးအောင်ဦးစိုးသိန်းကိုတိုင်ကလည်းဆွဆွဲမှုအပေါ်ငင်းဆိုထားတယ်လို့တပ်ထုတွင်ဝင်ကြီးဟောင်းကလည်းငင်းဆိုထားပါတယ်။ဒီခုံယုံဖွဲ့စစ်ဆေးတဲ့ရလာတဲ့အဖြစ်စစ်ဆေးမှုဒီငွေကြေးတွေနဲ့ပတ်သက်ပြီးစစ်ဆေးရေးမှုဦးဝင်းထိန်ကအခုလိုပြောပြပါတယ်
။အဲ့တော့ဟိုသူကအဲ့ဒါကြောင့်မြအတင်းပိုင်ဝင်မဟုတ်ဘူးနော်။ဟိုကော်မတီပိုင်ဖြစ်တယ်။အတင်းဆိုတာကြောတင်တာဟဲ့2017ခုနှစ်နောက်ပိုင်းမှာအတင်းကနောက်မှပေါ်တာပေါ့နော်။
ဟ
ုတ်ဟိုဘူကွန်ပြီးဆိုအရေးပေါ်ပြီးအဲ့ငွေတွေကိုဟိုအတင်းကြော်ကိုတုံးလာခဲ့တာပေါ့နော်ဟိုပြပွဲကြော်တုံးခဲ့တာဟုတ်ကဲ့အဲ့တော့အတင်းပိုင်ငွေတော့မဟုတ်ဘူးတော့အတင်းပိုင်ငွေတော့မဟုတ်ဘူးဒါအဲ့ကို93တန်းလို့ပြောတာပြပွဲဘူကွန်ပြီးပိုင်နေအဲ့တော့ပြပွဲဘူကွန်တို့မှာပါတဲ့နိုင်ကကြီးဥက္ကရာကြီးရဲ့ဟိုပါဝင်တက်တဲ့အဖွဲ့ကြီးပေါ့နော်အရင်တော့40ကြော်ရှိတာပေါ့ဘူကွန်ပြီးဝင်အဲ့အဖွဲ့ကြီးရဲ့ဆုံးဖြတ်ချက်နဲ့အဲ့ဒါတော့ဘယ်လိုတုံးမယ်ကြရပြီမဆိုတာ2006ကြီးရတုံးလာတာ2016ခုကြာမှာပဲဟိုလူကသူနဲ့ပိုင်နေလို့ပိုင်နေရှိဟိုလူကတခေါင်းမှသူပြောရလည်းမရှိခဲ့ဘူးလေနော
်မြန်မာနိုင်ငံကြောက်မြတ်လုပ်ငန်းရှင်များအသင်းချုပ်ရဲ့တိုင်ကြားစာထဲမှာအသင်းစတင်တည်ထောင်တဲ့2009ခုနှစ်ကနေ2016ခုနှစ်အထိကြောက်မြတ်လုပ်ငန်းရှင်တွေစီကတရားခိုင်နှုန်းကောက်ခံထားတဲ့ရန်ပုံငွေတွေကိုအများသောဆန္ဒမပါဘဲတုံးဆွဲမှုနဲ့ပတ်သက်တဲ့တိုင်ကြားချက်12ချက်နဲ့တိုင်ကြားထားပါတယ်ဒီထဲမှာသမရာဟောင်းဦးသိန်းစိန်ကိုအနုပညာဦးစီးဌာနအတွက်အမေရိကန်ဒေါ်လာ9တန်းပေးရခြင်းနဲ့သမရာယုံဝင်ကြီးဟောင်းဦးစိုးသိန်းကိုကန်ဒေါ်လာ5တန်းပေးရခြင်းကိစ္စတွေလည်းပါဝင်ပါတယ်။တိုင်ကြားသူတွေထဲမှာပါဝင်တဲ့ကြောင်မြတ်လုပ်ငန်းရှင်အသင်းဗဟိုအလုံးမှုဆောင်ဦးကျော်ကျော်ဦးကတော့ကြောင်မြတ်ရန်ပုံငွေအမေရိကန်ဒေါ်လာ86တန်းရှိခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့စည်ရင်းအတိအကျဘယ်လိုရထားသလဲဆိုတာလည်းထုတ်ပြန်ပေးခြင်းမရှိပါဘူး။ဒီသုံးဆဲငွေကန်ဒေါ်လာ86တန်းကိုစစ်စစ်တာမှာအဲ့ဒီအထက်ကသမရဟောင်းဦးသိန်းစိန်ကိုအနုပညာဦးစီးဌာနအနုပညာစင်တာဆောက်လုပ်ဖို့ပေးရခဲ့တဲ့ငွေကြေးနဲ့ပတ်သက်ဆွဆွဲသလောက်ပေးရခဲ့တဲ့ငွေကြေးမရှိကြောင်းဒီငွေကြေးနဲ့အနုပညာစင်တာဆောက်လုပ်ရတဲ့အပေါ်ဝင်းကြီးဟောင်းဒေါက်တာမြင့်အောင်ကအခုလိုပြောဆိုထားပါတယ
်ဒီကြောင်းမြတ်ကြီးခင်ဗျားတို့ကျွန်တော်တို့ပြည်သူပိုင်တဲ့ဟာဟုတ်အဲ့ဒါတွေကိုသူကထုတ်ယူပြီးတဲ့နောက်ကြောင်းရတယ်တတ်မှတ်တဲ့ကွန်ခနိုင်ငံတော်ကိုပေးတယ်ကျန်တဲ့အကျိုးမြတ်ကလေးယူတယ်အဲ့ဒီအကျိုးမြတ်ယူတဲ့ဟာနေဟာဒီ52တန်းသောပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ဟုတ်လားပဝန်းကျင်ထင်းထင်းရေးတခုရဲ့တော့ကျွန်တော်ကမယူဆဘူးကျန်တဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်သုံးဆွဲရမယ်လို့သုံးဆွဲသင့်တယ်လို့ကျွန်တော်ကဆက်ပြီဒါကြောင့်မို့ဟောခုနကတော့ဟိုအနုပညာဟောဟာကျွန်တော်ဒီငွေလေးနဲ့ဘာမှမပတ်သက်ဘူးသတိရနေပ
ါလက်ရှိမှာအချို့လေးလာတုံးသက်သူတွေကတော့ကြောက်မြတ်ရန်မုံငွေအမေရိကန်ဒေါ်လာတန်ပေါင်းများစွာသုံးဆွဲမှုဟာနိုင်ငံရေးအရာအရင်ဆိုးရဟောင်းကိုတိုက်ခတ်တာဖြစ်တယ်လို့တုံးသက်မှုတွေရှိနေပေမဲ့တိုင်တန်းသူတွေကပါဝင်တဲ့ကိုကျကျော်ဦးကတော့ဒါကိုညှင်းဆူထားပါတယ်ဒီပြင်စစ်ဆေးမှုနဲ့ပတ်သက်ပြီးတရားနီးလမ်းကြားဖို့ကြောက်မြတ်လုပ်ငန်းရှင်အသင်းအမှုဆောင်တွေကတမာတမတ်ရှိတဲ့ခုံရုံးအသင်းနဲ့စစ်ဆေးပေးဖို့ဝန်ကြီးဌာနကိုတောင်းဆိုထားပါတယ်အခုဝန်ကြီးဌာနကစစ်ဆေးမှုရလဒ်ဟာမကြခင်ထွက်ပေါ်လာတော့မှာပါအခုချိန်ထိကတော့ကြောက်မြတ်ရန်မုံငွေအမေရိကန်ဒေါ်လာတန်ပေါင်းများစွာသုံးဆဲခဲ့တဲ့ကိစ္စဟာအရင်တပ်ထုတွင်ဝင်ကြီးဌာနကြောက်မြတ်ယရနာပြဝဲဗဟိုကော်မတီကြောက်မြတ်အသင်းဥက္ကဋ္ဌနဲ့တိုင်ကြားထားတဲ့ကြောက်မြတ်လုပ်ငန်းရှင်တွေအကြားရှုပ်ထွေးနေရဆဲဖြစ်ပါတယ်ရှင်
ရှိမှာခင်ဗျာကွန်ဆာသုံးမှုကြောင့်ကျန်းမာရေးကိုထိခိုက်စေနိုင်တဲ့အပြင်ပတ်ဝန်းကျင်ကိုပါညဉ့်ဉန်းမှုတွေဖြစ်ပေါ်စေတာကြောင့်ကွန်ဆာသုံးမှုရော့ကျရေးလှုပ်ဆောင်ကြဖို့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေကိုဗဟိုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်ကွန်ဆာချင်းဟာမြန်မာနိုင်ငံအတွင်းကအရွယ်ရောက်သူအမျိုးသားတွေအကြားမှာရေပန်းစားတဲ့အရာတစ်ခုဖြစ်တယ်လို့ကွန်လုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းကြသူတွေလည်းအများအပြားရှိနေတာပါအခုလိုကွန်ဆာသုံးမှုပပျောက်ရေးကိုဥတည်စေတဲ့အစိုးရရဲ့လှုပ်ဆောင်မှုအပေါ်သောတာရှင်ရဲ့အမြင်တွေကိုအခုလာမဲ့စနေညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က 0923938954ဖြစ်ပါတယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေကို email နဲ့ဖြစ်စေ mp3 အသံ file နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ကြတယ်ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေပါဝင်ဆွေးနွေးလိုကြောင်းအကြောင်းကြားလို့လည်းရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒါကတော့ဒီကနေ့ညထုတ်လွှင့်မဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာဖြစ်ပါတယ်။သရရှင်တွေတိုက်ရိုက်ပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ။ဥရောပတလွှားမှာဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးရေကြီးမှုနဲ့ကြုံနေရပြီးတေဆုံးမှုတချို့ရှိခဲ့ပါတယ်။အဆိုးရွားကအရေးပေါ်ကြေညာချက်ထုတ်ပြန်ထားတဲ့ပြင်သစ်နိုင်ငံမှာတော့ထင်ရှားတဲ့ပြားလိုက်ကြီးနှစ်ခုကိုပိတ်ထားရပြီးတံမိုးမဖြတ်နိုင်တဲ့အမှုပညာပစ္စည်းတော်တော်များများကိုလည်းရေးပေးလို့ရပြောင်းရွှေ့ထားရတာပါဒီချိန်တွေကတော့ပဲရစ်မှာနေထိုင်တဲ့မြန်မာတချို့ကိုမေးမြန်းထားတဲ့မက်နနာချန်ကဆက်ပြီးပြောပြမှာပါရှင်
ဥရောပနိုင်ငံတွေဖြစ်ကြတဲ့ရိုမေးနီးယားပြင်သစ်ဂျာမနီဘယ်လ်ဂျီယံဩစတြီးယားနယ်သာလန်နဲ့ပိုလန်တို့မှာအဆိုးအဝါဆုံးရေကြီးမှုနဲ့ကြုံနေရတာပါမိုးဆက်တိုက်ရွာသွန်းရွာကကြုံလာရတဲ့ရေကြီးမှုကြောင့်ဂျာမနီနိုင်ငံတောင်ပိုင်းမှာသေဆုံးသူအနည်းဆုံး15ဦးထိရှိသွားပြီဖြစ်ပြီးဘယ်လ်ဂျီယံပြင်သစ်နဲ့ရိုမေးနီးယားတို့မှာသေဆုံးသူတချို့ရှိခဲ့တယ်လို့ဆိုပါတယ်အဆိုးရွားတွေကထောင်ထဲချတဲ့ပြည်သူတွေကိုရေပေးလို့ရပြောင်းရွှေ့ပေးနေတဲ့တစ်ချိန်တည်းမှာပဲဂျာမနီမှာဆိုရင်ပျောက်ဆုံးနေသူတွေကိုရှာဖွေကယ်ဆယ်မှုတွေလှုပ်ဆောင်ပေးနေရတာပါပြင်သစ်နိုင်ငံမှာတော့35နှစ်တာကာလအတွင်းအဆိုးအဝါဆုံးကြုံရတဲ့ရေကြီးမှုကြောင့်ပဲရစ်မြို့တော်အပါအဝင်ဒေသ73ခုမှာအနီရောင်အဆင့်အရေးပေါ်ကြေညာထားပြီးစစ်တပ်နဲ့မိသက်ဝန်ထမ်းတွေကနေအိမ်တွေကနေလူတွေကိုရေပေးလို့ရပြောင်းရွှေ့ကူညီနေရပါတယ်ပဲရစ်မြို့လယ်ကိုဖြတ်တန်းစီစဉ်တဲ့စိမ့်မြင့်ရဟာစိုးရိမ်ရေမှတ်ကိုကျော်ပြီးအမြင့်ပေ7ဘီလောက်ထိရေကြီးမှုဖြစ်ခဲ့တာကြောင့်မြေကန်တဘေးကနမဲကျော် loops နဲ့ music တော်စေးအမှုပညာပြတိုက်ကြီးနှစ်ခုကိုလည်းပိတ်ခဲ့ရတဲ့အပြင်တံပိုးမဖြတ်နိုင်တဲ့ပကြီးကားတွေအပါအဝင်အမှုပညာပစ္စည်းတွေကိုလည်းရေပေးလို့ရပြောင်းရွှေ့ခဲ့ရပြီးမြေတွင်းဖွင့်လှစ်ထားတဲ့ဈေးဆိုင်တွေနဲ့မြေပေးတစ်လျှောက်ကစိုင်နှန်းတွေတိုက်ခန်းတွေကိုလည်းပိတ်ခဲ့ရတဲ့အထိဖြစ်ခဲ့ရတာပါပြင်သစ်သမ္မတဖရန်ဆွာအော်လန်ကတော့ရေမြင့်တက်မှုအခြေအနေကိုသတိထားစောင့်ကြည့်နေပြီးလိုအပ်ရင်နောက်ထပ်ဆုံးဖြတ်ချက်တွေချမှတ်ရနိုင်တယ်လို့ပြောဆိုခဲ့ပါတယ်။ဒါအပြင်ဥတုရာသီပြောင်းလဲမှုကကမ္ဘာစိန်ခေါ်ချက်ကြီးတစ်ခုလိုဖြစ်လာနေပြီလို့လည်းသူကပြောဆိုခဲ့ပါတယ်။ပြင်သစ်နိုင်ငံမှာနေထိုင်လာတာနှစ်ပေါင်း40နီးပါးရှိပြီဖြစ်တဲ့ဦးအောင်ကိုကတော့ရေကြီးမှုအခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ဒီဘာတော့လာကစားပြီးမမြင်ဘူးတဲ့ခါကပြန်ဖြစ်တယ်ပဲရစ်ဝိုက်ပေါ့ဟုတ်တယ်ဖြစ်အစိုးရကတော့73ဒေသမြို့နယ်တွေပေါ့တက်လန့်ထားတဲ့သဘောမျိုးပေါ့ဒီရက်တကယ်ကြီးတယ်ဒီအထူးသဖြင့်ကတော့ဒီပဲရစ်မြို့နယ်မစမ်းမကမ်းနေရာတွေမြို့တွေမှာတော်တော်ကိုကြီးကြီးတယ်ဆယ်ပြီးနီးပါးလောက်တက်ကြတယ်ဖြစ်ပါတယ်ခုနကတော့သတင်းမှာတော့မြို့ပြင်သစ်မြို့ကြီးတယောက်150 60လောက်တယောက်ကတော့နေဆိုင်ရောက်တယ်ပမာလူမျိုးတွေစသဖြင့်အကတိလောက်ဆိုလို့ရှိရင်တော့ခိတိကိတ်မတော်မရှိပါဘူး
ရည်ချင်းမှုကြောင့်ရောအလုတ်သမားဆန္ဒပြပွဲတွေနဲ့ပါတိုက်ဆိုင်နေတဲ့အတွက်လမ်းပန်းဆက်သွယ်ရေးမှာထိခိုက်မှုတွေရှိခဲ့တာကြောင့်လူတွေအတော်လေးဒုက္ခရောက်ကြရတယ်လို့လည်းဦးအောင်ကိုကဆက်ပြောပါတယ်
။အိမ်နေမှာနေလို့မရတာကတော့အများကြီးဟိုတော်တော်များရှိတာပေါ့လေ။အိမ်အောက်ထပ်တွေပေါ့များတာဖြစ်။အဲတော့ကျောင်းနေအိမ်နေဘာတွေညာတွေဆက်တဲ့ဖြစ်အကုန်လုံးကပြီးတော့သူနေရာပေးဘာတွေချွေးမွေးပဲဝတ်စားပေးဆက်တဲ့ဖြစ်အကုန်လုံးရည်ရည်ရတဲ့တာကသူကမပြောလို့ပဲတက်တာတွေသူကတချို့မထင်မနဲ့ညနိုင်ပိုင်းမှာတခုမြုပ်ကူနာတွေဖြစ်လာ고ပဲရစ်ကတော့ရည်ကတော့ဒီစိတ်မြစ်ကတော့တော်တော်ပြည့်တယ်မြူဇီယံတွေပြည့်တယ်တော့ဒီကြောလုံးပေါ့အရာကြီးကြီးမြို့လည်းကောင်ပဲရစ်မြို့လည်းကောင်မှရှိတဲ့ကတတရချားစ်တို့ပါလို့လေအခုလောလောဆယ်ပါလားဗတ်တိုက်ဆိုင်နေရဆိုလို့ရှိရင်နေရာပြထားတို့ပါလေညဖက်တင်တို့လုတ်သမားတွေရဲ့စန္ဒပြပွဲလုံနေကြတာရှိတယ်အခုကအဲ့ဒါကတော်ပြီးတိုက်ဆိုင်နေတော့ဒီကိုတော်ရည်လာရည်ကိစ္စတွေရောပါတော့ဒုက္ခရောက်ကြတာပေါ့ဒါပေါ့ဒီရပိုင်ပြောတာပေါ့တော်တော်ဒုက္ခရောက်ကြပါလေဆိုလည်းဘာမှသွားလို့မရတော့ဘူးပေါ့ဒါပေါ့
ပြင်သစ်သမ္မတဖရန်ဆွာအော်လန်ကတော့နောက်တစ်ပတ်ပြုတ်လုံမဲ့ဝင်ကြီးအစည်းအဝေးကြရင်ရေကြီးမှုထံအဆိုးအဝါဆုံးခံခဲ့ရတဲ့နေရာတွေအတွေ့တဘာဝဘေးရန်တွေရဲ့အဖြစ်တရားဝင်ကြေညာသွားမယ်လို့ပြောဆိုခဲ့ပါတယ်သိပ္ပံပညာရှင်တွေကလည်းလူကြောင့်ဖြစ်ရတဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်ကမ္ဘာတဝန်းနဲ့အထူးသဖြင့်ဥရောပမှာမောသဲထန်စွာရွာသွန်းမှုတွေအဖြစ်များလာပြီးဒါဟာကမ္ဘာကြီးပုံနှွေးလာမှုကိုပြသနေတဲ့အရှင်းလင်းဆုံးလက္ခဏာတစ်ရပ်ဖြစ်တယ်လို့ထောက်ပြခဲ့ကြပါတယ်ရှင်
။မနေ့နာချမ်းပြပြသွားတာပါ။စနေနေ့နဲ့ခင်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။မကြာခင်မိနစ်ပိုင်းအချိန်အတွင်းအပတ်စဉ်ကဏ္ဍတွေဆက်လက်နားဆင်ရမှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် BOA မြန်မာပိုင်းရဲ့စနေနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kilohertz 1212 3လိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ40 kilohertz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာက
နောက်ဆုံးငါးမှာတည်ထောင်ပြီးတော့မှကျမတို့နေ့စဉ်ရန်ကုန်စည်းဝေးကြီးမှာအဟာရဒါနစက်ပါဆန်ပြုတ်ရဲ့ကွေးကားအုပ်ရဲ့မောဒီတဲ့ဒီမှာအစည်းအဝေးကြီးမှာအရင်ဆုံး
ဒါကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ထုတ်ဖော်ကြီးကျူးခဲ့တဲ့ရှင်သန်ရေးကူညီမှုအသင်းကမက်ရွှေကြားရဲ့အတွေ့အကြုံတွေကိုအမျိုးသမီးကဏ္ဍမှာတင်ပြမှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဒေါက်ခင်မျိုးသက်ကကောက်နှုတ်တင်ပြမှာပါရှင်။
သမရဦးထင်ကျော်သတင်းမကြားအတန်တိတ်နေတဲ့အကြောင်း President ထင်ကျော် Missing in Action ဆိုတဲ့အတွေ့အမြင်ဆောင်မွားကိုတော့ဇွန်လ2ရက်နေ့တို့ AR စာဆောင်မှာတွေ့ရပါတယ်။စစ်အာဏာရှင်လက်အောက်နှစ်ပေါင်း20ကျော်အတိုက်ခံဖြစ်နေရက်တည်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရခဲ့ပါတယ်လို့အစချီထားပါတယ်။အဲ့ဒီချိန်ကစပြီးမြန်မာပြည်သူတွေကရောနိုင်ငံတကာကပါ NLD ရဲ့မူဝါဒတွေဥတီချက်တွေအရင်အစိုးရလက်ထက်ကျင့်သုံးလာတဲ့နိုင်ငံရေးစီးပွားရေးကိုဘလို့ပြုတ်ပြန်ပြောင်းလဲမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုသိသိကျင်နေပါတယ်တဲ့ဒီချိန်မှာအစ်တတက်လာတဲ့မြန်မာသမရကကျန်းစစ်စာချိန်ဆိုပွဲမှာ3မိနစ်စာမင်းငွန်းနဲ့တာဂရိတွေပေးခဲ့တာမို့ဒါနဲ့ရင်မကျေနပ်ကြပါဘူးတဲ့ဒါအပြင်လက်ရှိဖွဲ့စည်းပုံအရထိတ်တန့်အာဏာကိုရယူမဲ့သမရဖြစ်တဲ့ဦးထင်ကျော်ရဲ့လှုပ်ဆောင်မှုတွေမမြင်ရဘဲလွှတ်တော်အစိုးရဌာနအားလုံးနဲ့တကွအုပ်ချုပ်မှုအာဏာဟာနိုင်ငံတော်အတိုင်ပင်ခံယာရုရယူထားတဲ့ဒေါက်တာဆန်းစုကြည်ရဲ့လက်ထဲမှာပဲရှိနေတယ်လို့ဆိုပါတယ်2008ဖွဲ့စည်းပုံအရဒေါ်စုကိုသမရယာရုမယူနိုင်အောင်တားဆီးထားတာဖြစ်ပေမဲ့သူဟာအစိုးရအဖွဲ့မှာထိတ်ဆုံးကဥဆောင်နေတာကိုမြန်မာနိုင်ငံသားတိုင်းသိပါတယ်။ဒါပေမဲ့အဂတိလိုက်စားပြီးဖိနှိပ်တဲ့စစ်အစိုးရအုပ်ချုပ်ခဲ့တဲ့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရမှာလိုအပ်ချက်တွေအများကြီးရှိနေတာမို့တဦးတည်းမဟုတ်ဘဲလက်တွဲပြီးဆောင်ရွက်နိုင်စွမ်းရှိတဲ့အဖွဲ့လိုအပ်နေတယ်လို့တုံ့တက်ထားပြီးသူ့လိုင်းနဲ့သူအခွင့်အာဏာတွေပေးမှနိုင်ငံအနာဂတ်အဆင်ပြေနိုင်မယ်လို့ဆိုပါတယ်။ဒီမိုကရေစီနိုင်ငံတွေမှာမဲဆန္ဒရှင်တွေနဲ့ကိုယ်စားလှယ်တွေအားလုံးအဆက်အသွယ်မပြတ်ရအရေးကြီးဆုံးမှုလူလူကိုအစိုးရကသူတို့ရဲ့အစီအစဉ်တွေမူဝါဒတွေပြတ်ပြတ်သားသားချပြအတိပေးဖို့လိုပါတယ်။ဒါကိုမဟာဗျူဟာမြောက်ဆက်သွယ်ရေးလို့ခေါ်ကြပြီးအမေရိကန်သမ္မတရဲ့နိုင်ငံတော်အခြေပြမိန့်ခွန်းလိုသမ္မတဦးထင်ကျော်လည်းမြန်မာလူလူကိုသူ့အစိုးရရဲ့လှုပ်ဆောင်မှုနဲ့အမြင်တွေကိုချပြဖို့လိုပါတယ်လို့យေတာထားပါတယ်။ Foreign investment stalled at Myanmar's gate.နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတွင်းမဝင်နိုင်ပဲဖြစ်နေရတာကိုတောက်ကြနေတဲ့ Nikkei Asian Review မှာဆောင်းမရှင်မိုတိုကာစုမတ်ဆွေကရေးပါတယ်မြန်မာဆူအကပြန်လည်တုံ့တက်ရေးကော်မတီတစ်ချက်ကိုဖွဲ့စည်းဖို့လုပ်နေတာမို့ April May လတွေမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေချမပေးဘူးလို့ပြောတာကြောင့်အာနာအလွှဲပြောင်းကာလရဲ့လှိုင်းတဘူးဟာနိုင်ငံစီးပွားရေးကြီးထွားမှုကိုအနှောက်အယှက်ဖြစ်မှာစိုးရိမ်နေကြတယ်လို့အစချီထားပါတယ်သမရကခန့်အပ်တဲ့မြန်မာရင်းနှီးမြှုပ်နှံမှုကော်မရှင်ကနိုင်ငံရခြားရင်းနှီးမြှုပ်နှံမှုတွေကိုအတိပြုပေးဖို့အတွက်တာဝန်ရှိနေပြီးအရင်သမရဥသိန်းစိန်လက်ထက်မှာစွန့်ရင်ဝန်ကြီးဦးဆောင်တဲ့ဝန်ကြီး73ပါးကတာဝန်ယူရပါတယ်ဒီအဖွဲ့ဟာမတ်လကုန်မှာတက်တန်းကုန်ပြီးမှအစိုးရတစ်ကထက်ခန့်အပ်ရမှာဖြစ်ပေမဲ့အခုမေလကုန်ထိခန့်ဖို့ရွေးနေတော့မှာတဲ့တကယ်ဆိုအတိပြုပေးဖို့ရှောက်ထားမှုပေါင်းက100လောက်ရှိနေပြီလို့ဗဏ္ဍာရေးဝန်ကြီးဌာနအရာရှိလူကပြောပေမဲ့ဒီကိစ္စကိုကင်တွင်မဲ့ကော်မရှင်အဖွဲ့ဝင်တွေကိုခန့်ဖို့သမရတက်ကမလုပ်သေးဘူးလို့ဆိုပါတယ်ဒီကိစ္စအပအဝင်နိုင်ငံတွင်းအဓိကအရေးပါတဲ့ဆုံးဖြတ်ချက်တွေချပေးဖို့အတွက်တာဝန်တွေယူထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကအချိန်မပေးနိုင်ပဲဖြစ်နေတယ်လို့ဆိုပါတယ်ဒ Dajang, Natal Sangama, Nanganja Yeni Pionamo, Sashi Yaga no la compi tella, Yama Sibuaiha, Natal Sachoma, Shitatamali, Yaga no Dula Melo, Kababanga, Kamantara, Pianine Bamla, Lutabari, Nangae Wawadu, Ocho Yi Trenton, Take Machida, NLD Party, Ocho Mu Alma, Don San Suji Tia Tegabe, Dawan Tom Yamago, Gankan, Sawyer Nida Duyare Dre, Lame Yama Nanga and Nagatre, Suing Saitre, Dula Nijang, Zita Tabare.
A cool nursing area, Gabadre Mediarica, Nemaning and Saya Salmari, Kaunu Timjani de Sisingo, Viewing Yamara Yoga yet, Taujani, Yenigi, Sisima, a person, Tony Nivarishi, a Kusalapiro, Neneki English, Tingaza, Sisingo, Dola Latanga, Dinsamaba.
Digim, eh, Timjami, idiom at the
Chip. On your shoulder.
Pibare, salung baunga. CHIP, chipga, diniyama, tisa, titunge. ON, onga, poma. YOUR, yoa, tini. SHOULDER, shoulderga. Bakong suro. Zikwaitunye, taye, tibegaro. Bakong boma, tintare, tisa, libo. Didong si de la ragaro, sekuya zuga, lu suare. Tosinga. Yan Sajine, Yan Pichine, say Shide Luha, Tisago, Pomo Martin B, Tati Shin, Pomo Martin Hare, Tisago, Pocha Yen, Chaji, Sule, Challenge Saint Corret, Bomune, Lodagani, D. Don Sintela, Lusubare. Idiom Atonyaro, say Tema, Machimena, Pinide, Surago, Hamuya, Chiji, Apin, D. Nidago, Saluda Pibare, Diniapino, Machina Chet, Onunui, Pinidu, Chesu, Bama, Maluga, Divene, Toda, Twede Lu. Loga jigo machina nidu, yam pibu sound nidugo, yin yun dona pibari. Didone badelu, George Kupide umago, na sinjijayao.
What's bothering that guy? Watch out! He's got a chip on his shoulder.
Eringinezaga papinida lebia. Ditano? Duga loga jigo, machimana, pinide suro, yalunide, lulu debe yavari. Umago, not a count, nasinjaya.
What's bothering that guy? Watch out, he's got a chip on his shoulder.
Yan pilu de lu, loga jigu, John Kukujang, Machimena, pini de luzamugo, idiom atonia, pelu yin yon piomele.
He's got a chip on the shoulder.
Lupiolu yavari, eragaro, digrimne, timpia gede, idiom atome pipari.
ကုရောအမျိုးသမီးကဏ္ဍကိုထုတ်လွှင့်မှုအချိန်ရောက်ပါပြီရှင်မြန်မာနိုင်ငံရဲ့ပူပြင်းလှတဲ့နေရာတွေအတွင်းတောက်တုံးရေရှားပါပြက်လက်တဲ့နေရာတွေမှာပြည်သူတွေကိုထိတိယောက်ယောက်ကူညီဆောင်ရွက်ပေးနိုင်ခဲ့တဲ့
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
Aku meshwe jaro phwe ko Don San Suu Kyi ga chiju gombyu tai de apwe a ni ne gombyu lai de atwe aro meshwe jaro aku saung ywe ni da le de adika ai taw tong ye sha pa de Nia di dari ma toa kuni de a tue chong pyo pya ba shi.
Jamaru de la de pa kang ga eri ga ma to tong yu jamaru wa pike de ni ka sa ri ga ma ni sin toa li ga ra le shi nia di. De no tan du ka se go no tru ye shi de ka haung li di u. Ye pao sa ne mo pa u jamaru wa yi tan bu li di u di nia di. Di mo ma cha kin di jamaru ni sin toa li di ga re. Di di de a tin go jamaru wa tru ye yi ka haung li di u jen di yo se di de jamaru lu a de မြာဝတ်ကျမတို့ကံလေးတွေပြန်တူပေးတယ်ကျမတို့အားလုံးနဲ့ဆဲနဲ့မှခုနကဒီကနေ့ကျမတို့ပြုခဲ့ပြီးပါတယ်အဲ့လိုတူပြီးကျမတို့ကသူ့ကံတုကဆက်လုပ်ပြီးတော့အကုန်လုံးဝင်းနေပါတယ်ခပ်ပြီးအဲ့ကနေကိုပြန်ဆင်းမလို့လေးကားလေးတွေရဆက်ကျမတို့အဆက်ဆက်အရရအဆင်ပြေအောင်ကျမတို့ကံလေးတွေလုပ်ပြီးခဲ့ပါတယ်ဒီတနေ့ကျတော့ကျမတို့အဲ့ဒီလိုကံတုဒေါ့ရှောက်ဒီတတ်မှုနဲ့တောင်းလို့ရစေဘယ်လ အဲ့ရဲ့ရွာတလျှောက်လိုအပ်နေတဲ့ရွာတွေကျွန်မတို့လဲပြီးတော့မှမိစဉ်လူပေးခဲ့ပါလိမ့်ရှင်။အဲ့ဒီလိုလူပေးနေတဲ့အချိန်မှာနောက်ထပ်လူရှင်တူရလည်းရေးပါစာနောက်ထပ်ဇီးလူတဲ့အတွက်ကျွန်မတို့လုပ်ငန်းပုံမချက်တင်လိုက်ပြီးတော့မှမိစဉ်စက်စတာတို့အန်ဂျီတို့အဲ့ဒီဒလာပဲချမ်းမှရှိတဲ့ရေးလူအပ်တဲ့နေရာတွေကျွန်မတို့မိစဉ်အဲ့ကောနာရနေပြီဒီခါလေးညနေ9:00နာရီ8:00နာရီကျွန်တော်တို့အရင်ကပြန်ပြေးနေပါမယ်။ဒါတို့ပြန်ပြေးရအောင်မရောက်တဲ့ရွာဆိုရင်တို့ကကြီးရမယ်မဆိုးမှအုံမှုအစင်မကြည့်ဘူး။ကြီးရမယ်ကျွန်တော်တို့ညော်ပါတယ်။အဲ့ကျွန်တော်တို့ကနေ့စဉ်နေရာဒီအောက်ရှောက်ကိုကျွန်တော်တို့လူပေးပါတယ်။အခုချိန်မှလည်းအဲ့ရေလူတဲ့အပြင်ကျွန်တော်တို့ရေကန်လေးတွေလည်းထပ်မံပြီးတော့ဆက်ပြီးတော့မှကျွန်တော်တို့ခွဲပြီးတူပေါ်ပေးနေပါတယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ခွဲကဒီတစ်ခေါက်ကမကွေးတိုင်းတက်မှာဒီရှားပါးမင်းများကိုကျွန်တော်တို့တစ်ခေါက်သွားပြီးပါပြီ။အခုလည်းကျွန်တော်တို့ဒီရဲ့နောက်တစ်ချိန်ကိုထပ်သွားနေပါပြီရှင်
။အဲ့လိုလှူတဲ့နေရာမှာစနစ်တကျဖြစ်အောင်ဘယ်လိုဆောင်ရွက်ကြလဲရှင်
။အော်ကျွန်မတို့ကလေအဲ့ဒီရဲ့တောက်ရည်တွေကိုကျွန်မတို့ကဘယ်လိုလုပ်လဲဆိုတော့တချို့လူရှင်ကြတော့ဘယ်နှစ်ယောက်ကဟိုဒီနေ့ရေကားဗနစည်းလူတယ်လဲဆိုရင်ကျွန်မတို့အဲ့ဒီရေကားမလူချင်းကျွန်မတို့ဓမ္မပါရဘုံကြီးတောင်မှသွားပြီးဆရာတော်နဲ့ရေစက်ချတယ်ရေစက်ချပြီးလို့ရှိရင်လာအလူရှင်မီလူချင်းနဲ့ဆိုရင်ကျမတို့အဲ့လူချင်းနဲ့အလူကိုကျမတို့ကကျမတို့ကားနဲ့သူတို့ခေါ်သွားတယ်တောက်ရည်တန်းလူတဲ့ရွာဒီမှာခေါ်သွားပြီးတော့သူတို့အခုအလူရှင်မီကိုကိုယ်တိုင်ကိုကြားလူစီတယ်အလူရှင်ဒီလူရှင်မီပြီးပြီဆိုတော့တဲ့တဲ့အလူရှင်ဒီအတွက်ကိုလည်းကျမတို့ကတစ်ခါသူတို့တစ်ခါပြန်ခေါ်သွားပြီးတော့မှသူတို့လည်းအဲ့ဒီလိုကျမတို့လူတဲ့နောက်ကိုလိုက်အလူရှင်မီကိုကိုယ်တိုင်ကိုကြားစီကံလေးနဲ့စနစ်တကျလေးကိုကျမတို့ကစီစဉ်ဆောင်ရွက်ပေးပါတယ်
အဲ့တော့မြန်မာနိုင်ငံမှာပေါ့နော်တောက်သုံးရေရှားပါပြက်လက်တဲ့အခြေအနေကဘယ်လောက်ထိဆိုးနေလဲဆိုတာလည်းပြောပြပါအောင်ရှင်
။ဒလဘက်ကတော့ရေချိုမထွက်တော့မှရေကျမတို့အလူရှင်နေလာလူမှသူတို့မှလည်းရေတုံးရတာပါရှင်။ကျမတို့တိရတဲ့လောက်တော့တို့ဒလဘက်ကတော့ရေချိုမထွက်တဲ့အတွက်သူတို့ကမစ်စင်ပြီးတောက်ရေပြက်ကနာသူတို့ကြုံနေရပါလေရှင်။ကျမတို့ကသူတို့ရေကန်နေကိုကျမတို့ဆယ်ပေးပြီးတော့မှမိုးရင်းဆိုရင်သူတို့ကအဲ့ဒီကံကမိုးရေတွေကိုလောင်ထားပြီးကျမအဲ့ဒီရေတွေကိုသူတို့အသုံးပြုပါလေရှင်။
ဟုတ်ကဲ့အခုဒေါန်ဆန်းစုကြည်ကသူဘာကြောင့်အမားတို့ဖွဲ့ကိုထုတ်ပေါ်ချီးကျူးတယ်လို့မြင်ပါလဲရှင
်ဟိုဒေါန်ဆန်းစုကျမတို့ဖွဲ့ကိုအဲ့လိုချီးကျူးလာမယ်လို့ကျမတို့တယောက်မှလည်းတွေးလည်းမတွေးချင်တာမိဘူးညော်လည်းမညော်လင့်ခဲ့ပါဘူးကျမတို့ဖွဲ့ဒီဟာဒီရှင်နေကြီးကိုမျိုးအတင်ကဒီရေတန်းကိုပြီးခဲ့တဲ့နှစ်ကရင်စတင်ပြီးလူနေတာဟာတကယ်လို့အပ်တဲ့လူတွေကိုကျမတို့ကတကယ်ကိုစေတနာနဲ့ရပါစေဆိုတဲ့စိတ်နဲ့ကျမတို့ကလူပါလူခဲ့တာပါလူတွေဆိုတာလည်းကျမတို့ကိုပတ်ချံနေမဟုတ်ပါဘူး။ခုနှစ်သားသမီးအလူရှင်ကြီးရဲ့ပတ်ချံနေကျမတို့ကစေတနာတန်တန်နဲ့တကယ်ကိုလိုအပ်တဲ့လူတွေကျမတို့ကိုကြိုးမဖက်ဘူးမှစိတ်ချမ်းခြင်းမရှိပဲနဲ့ကျမတို့ကပြည်ပြည်တွေကကျမတို့ကိုရည်လေးလိုအပ်လို့လူဖြစ်တာလည်းကျမတို့မိဆက်ရာတယောက်ကအမရဲ့ကျမတို့ဇနားဘက်ကိုရည်လေးလိုပေးတာလားလို့ပြောတာနဲ့ကျမစားပြီးဥက္ကဋ္ဌကြီးကျမတို့ဇနားဘက်ကိုရည်လိုချင်ပါတယ်လို့ပြောပြီးကျမတို့အဲ့ဒါနဲ့စလူဖြစ်တာပါ။ဘူးမှကျမတို့စိတ်ချမ်းခြင်းမရှိပဲနဲ့ကျမတို့ကစေတနာတန်တန်နဲ့လူနေတာကိုဒီနေ့တနေ့လုံးလူတဲ့ကျင်ကိုကျမတို့ရေကန်နေတာတူဝေးပေါ်ပေးနေတာကိုဟိုတော့အောင်ဆန်းစုကြည်အမိနဲ့ကျမတို့လောက်တာတိုင်းတာကိုသူကသိရှိပြီးတော့မှသူထုတ်ဖို့ချီးကျူးရလို့ကျမတို့ထင်နေရတယ်ရှင
်ဟုတ်ကဲ့အမတို့အဖွဲ့အကြောင်းလည်းပြောပါအောင်ရှင်တန်ရေးကူညီမှုအတင်းကဘယ်တော့ကစထောင်ပြီးဘာတွေလုပ်ပေးနေလဲဆိုတာပြောပြပါအောင်ရှင
်ကျမတို့ရှင်တန်ရေးကူညီမှုအတင်းကတရက်တလ2015ရဲ့နေ့မှာကျမတို့စတင်တည်ထောင်ခဲ့ပါတယ်ရှင်ဒီကပထမဆုံးစတာက3/6/2014ကကျမမွေးနေ့မှာကျမရန်ကုန်ကျေးဇူးတင်မှာစံပြစလူခဲ့ပါတယ်ရှင်။နောက်လူရဲ့အချိန်မှာကျမတို့အတင်းကိုဖြစ်ပေါ်လာစီတဲ့အကြောင်းအရာကကျမနဲ့အတူတူဟိုကေစီတင်တဲ့နာမည်ရှိတဲ့ကေစီတင်တဲ့တက်ထားတဲ့စိတ်တုခတင်ပေးရနေပြီးတော့ကျမအကူအညီတောင်းလာပါတယ်ရှင်။တင်ပေးဘက်ကနေပြီးကျမကိုလူနာပို့ပေးမယ်ကျမတို့ဒီဒလားစိတ်ကနေပြီးလူနာကိုတက်ဆိုင်ရာစီရင်စီကံပို့ပေးဖို့ကျမကိုကူညီနိုင်မလားဆိုပြီးတို့ကစပြီးကလန်းလာပါတယ်ရှင်။ကျန်းလာတဲ့နေရာမှာကျမနဲ့အတူတူဆံပြုတ်အလူစလုပ်ပြီးတော့အတူတူပလိုက်တာဖိတက်ရှိတယ်။နောက်မှ9ရောက်10ရောက်ကိုကျမတိုင်မြင်ပါတယ်ကျမတို့ဒီလိုအကူအညီတောင်းနေလုပ်ပေးနိုင်သလားဆိုပြီးကျမတိုင်မြင်လိုက်တဲ့အချိန်မှာသူတို့ကကျမကိုမရှိကြလုပ်ချင်သလားတဲ့လုပ်ချင်ရင်တော့လုပ်ပေါ်တဲ့ကျမအဲ့လိုပြောပါတယ်ရှင်။အဲ့မှာကျမကလုပ်တော့လုပ်ချင်တယ်လို့ကျမကနိုင်ငံကအစင်းကြီးကစီးပြန်တက်ထားတယ်ပဲကျမအရင်လုပ်ချင်ပါတယ်။အဲ့နဲ့ကျမလုပ်ချင်ပါတယ်ပြောပြီးတော့ဒီရဲ့စိတ်ဓာတ်ဒုက္ခကိုကျမလုပ်ပြပါမယ်လို့ကျမအကြောင်းပြန်လိုက်ပါတယ်။ဒါဟာဒီရှင်နိုင်ကူညီမှုအပြင်ဖြစ်ပေါ်လာခြင်းရဲ့အစပေါ့နော်။ဒါပေမဲ့အဲ့လိုအကြောင်းပြန်ပြီးတဲ့ကြားထဲမှာကျမကအဖေကရင်းနေစေုံမှာစေုံတက်ရပါလိမ့်ရှင်။စေုံတက်တဲ့အချိန်မှာအဖေရဲ့နောက်ဆုံးအချိန်မှာကျမအဖေစီတစ်ချိန်နဲ့ရောက်ပါလိမ့်။ဒီခုဒီလူလာတဲ့ဘုရှင်နိုင်ကူညီမှုအပြင်ကြီးရဲ့လို့ဖြစ်လာစေဖို့ကျမလုံးဝနေပါတယ်။ကျမအဖေကိုတစ်ချိန်နဲ့တွေ့ချင်တယ်။ဒါနဲ့အချိန်မှာကျမမိဘမောင်နှမတွေအကုန်လုံး ဒီဒီဆိုင်ဒီပါဆိုပြီးဒီမှာရွာကိုမပြောင်းဖြစ်ပါဘူးရှင်အဲ့လိုဖြစ်တော့ဒီမှာအဖေကအဲ့ဒါနဲ့ဒီမှာဒီလိုဒီရှင်တန်ကြီးဖြစ်လာဖို့ဒီမှာလှုပ်ရှားနေတဲ့အချိန်မှာအဖေဆုံးသွားပါဖေဆုံးတော့ဒီမှာအဖေလူနာတဲဘူးကိစ္စကိုဒီမှာခမရက်ဆိုင်ပြီးတော့မှဒီမှာအဖေသာဗနာကိုဒီမှာပွားခဲ့ပါတယ်ဖရီမီချပြီးတော့မှဒီမှာနောက်ရက်တိမနေတော့ဒီမှာဒီရှင်တန်ကြီးကိုဒီလိုတင်ဖြစ်ပေါ်လာစေဖို့ဒီလူနာတွေကိုတဲဖို့ဒီမှာဆွေးနွေးတိုင်ပင်ထားတဲ့တိုင်ဒီမှာအမြင်ပြန်လာပြီးတော့ဒီလုပ်ငန်းကိုဒီမှာအကောင့်ထဲပေါ်ခဲ့ပါကျမတို့ရ18ရက်6လ2014မှာစုံသွားပါတယ်။ကျမကအရေးပေါ်ဒီရှင်နေကြီးကူညီဖို့အတင်းဖြစ်လာဖို့ကိုကျမလူနာစတင်ပြီးတော့တည်ခဲ့တာ17ရက်17လ2014မှာတည်ခဲ့ပါတယ်။တည်ပြီးတော့မှဒီလိုပဲဒလပကန်းနေပို့လာတဲ့လူနာတွေကျမတို့သက်ဆိုင်ရာစီယုံစီခန်းကိုဒီကစားနေပြီးတော့ဟိုဘက်ကပို့တဲ့လူနာတွေတည်ပို့ပေးပါတယ်။အဲ့လိုပို့ပြီးနေတဲ့ကျမတို့ရှင်နေကြီးကူညီဖို့အတင်းဆိုပြီးတည်ရက်2015မှာ15မှာကျမတို့တည်ထောင်ခဲ့ပါတယ်။ရောင်းဆောင်လာမှတည်ထောင်ပြီးတော့မှကျမတို့နေ့စဉ်ရန်ကုန်စေယုံကြီးမှာအဟာရဒါနစက်ပါဆံပြုတ်ရဲ၊ကွေကာအုပ်ရဲ၊ကျုပ်မုတ်ရေတက်ကျမစေယုံကြီးမှာအရင်ဆုံးစတင်ပြီးတော့ကျမတို့လူတန်းခဲ့ပါတယ်။အဲအနီစပြီးတော့မှကျမစီမှာလာပြီးကျမတို့တူတူလှုပ်တဲ့ volunteer တွေကအခုရန်ကုန်မြို့မှာရှိတဲ့သက်ဆိုင်ရာစေယုံကြီးအသီးသီးမှာသူတို့တွေကခွဲဝေပြီးတော့မှလူပိုင်ရပိုင်ရဆိုင်ရဆိုင်ရလေးတောင်းယူပြီးတော့အခုကျမတို့ရန်ကုန်တမြို့လုံးမှာရှိတဲ့စေယုံဒီအားလုံးကြီးမှာအဲဆံပြုတ်အလူကိုပြည်ထောင်ပေးနေပါတယ်။ကျမတို့တောက်ရီတန်းကိုတော့နေ့စဉ်ရန်ကုန်စေယုံကြီး၊ရိုးစေယုံ၊ရောက်ကလာစေယုံ၊ဗဟိုမြို့သမီးစေယုံမှာကျမတို့နေ့စဉ်တောက်ရီတန်းတွေကိုကျမတို့လူထမ်းပေးနေပါတယ်ရှင်။အဲဒီအပြင်ကိုကျမတို့ကသက်ဆိုင်ရာလူငါတွေကိုသက်ဆိုင်ရာစေယုံစီကလိုအပ်လို့ရှိရင်အထက်မြင့်ကနေချပြီးတော့ကျမတို့ကလူငါတွေတောင်းလူတဲ့နေရာတွေကိုကျမတို့ကနေ့စဉ်နနေ့ရှင်းနိုင်ခွဲနေညနေ9:00တိကျမတို့ပို့ဆောင်ပေးပါတယ်။အဒီကကျမတို့သတ်မှတ်ထားတဲ့စီကံအရလူနာရှင်အိမ်ကရေတောင်ကျမတို့မှာတောက်ခွင့်မရှိအောင်ကျမတို့စီကံကျက်လေးထုတ်ထားပါတယ်ရှင်။အဒီကစင်ရဲတဲ့လူပြည်ပြည်ချမ်းသာတဲ့လူပြည်ပြည်ကျမတို့လူမျိုးပါတာစင်ရဲချမ်းသာအကုန်လုံးရန်သူမိတ်ဆွေဘာမှမခွဲခြားပဲကျမတို့ကပို့ဆောင်ပေးနေပါတယ်ရှင
်။ဆက်လက်ပြီးတော့သိပ္ပံနဲ့နီးပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်မြန်မာနိုင်ငံကြီးလက်ဒေတာတွေမှာနေအောင်ကြီးကရတဲ့ဆိုလာလျှက်စင်ပြီးတုံးနိုင်ဖို့အတွက်ကမ္ဘာပိုင်ရဲ့အကူအညီနဲ့လှုပ်ဖို့စီစဉ်နေတဲ့အထက်ကအိမ်တုံးစနစ်ကိုတုံးတာဟာရေရှည်အတွက်အကျိုးရှိမရှိထိန်းသိမ်းရေးအင်ဂျင်နီယာဦးသိမ်းမော်ကပြောပြပေးမှာပါ
ဘာသာအိမ်တုံးစနစ်တွေပဲပေါ့နော်လုံနေတာကျွန်တော်ပုဂ္ဂလိကအမြင်နဲ့ဆိုရင်တော့ရေကြီးတာမလုံတင်ဘူးပေါ့ကျွန်တော်ကတော့အိမ်တုံးစနစ်တွေကိုစိုးရဝယ်ရွာတွေကိုတက်ပေးတယ်အဲ့တော့အိမ်တုံးစနစ်တစ်လုံးသိန်း3သိန်းတက်လိုက်ရင်စိုးရအိမ်တိုင်းမီးလင်းပြီလို့ပြောပြလို့ရတာပေါ့ကိုကသူကအစိုးရကဘာဘာနဲ့စနစ်ကျဖြစ်အောင်ဆိုပြီးမှစတန်ဒတ်တွေကိုစနစ်ကျဖြစ်လာအောင်လုပ်နေတယ်ပေါ့နော်ပတ်စံတွေလည်းအများကြီးသုံးဖို့လုပ်နေတယ်ပေါ့နော်အင်းတင်ရင်းသုံးတဲ့စနစ်ကလေးတွေကဘာလဲတူလဲဆိုတော့ဟိုကျွန်တော်ငယ်ငယ်တော့လူကြီးသူမတွေကပြောတယ်ဒီကောင်ကကြစ်စုပ်တစ်စင်းလောက်ဝယ်ပေးလိုက်ပါဆိုလို့ပေါ့နော်သူကကြစ်ကားလေးတစ်စင်းရရင်သွားကျင်ရလွတ်လပ်လာသွားလို့ရတယ်အဲ့တပြည့်ပြည့်နဲ့ဒီကားပျက်စီးလာတဲ့ခါမှာကျတော့ကိုယ်ပြန်ပြီးဒီရှည်ကြတော့ဒုက္ခပြေးလာတာပေါ့တရားတင်ရင်းသုံးတဲ့ဆိုလာဟုံးစစ်စံဆိုတာလေးဆိုင်နဲ့ချက်ချင်းလက်ငင်းတော့အကျိုးရှိရင်ပဲရရှိမှာသုံးတဲ့လူတွေမှာတော့ဒီကျိုးမဖြစ်နိုင်တဲ့ပြင်ဆိုးကျိုးကပို့ပြီးတော့ရမယ်လို့ကျွန်တော်ထင်တယ်ပေါ့နော်
ဘာကြောင့်လဲရှင်းပြပေးပါဆရာ
။ဘာကြောင့်လဲဆိုတော့ဥပမာရောင်မာနေတဲ့လူမန္တလေးမှာမြို့ကြီးတွေမှာနေတဲ့လူကကလုတ်နှိမ့်လို့ရှိရင်သူကြီးရတယ်။ဘယ်ကလုတ်ကိုနှိမ့်ရမယ်ဆိုတာပဲပြီးဖို့လိုလဲပေါ့နော်။ဒီရွာလူတွေကျတော့ဟိုအိမ်မှာဒါလေးတက်ပြလိုက်တယ်။ကလုတ်နှိမ့်ုံလည်းမရတော့ဘူး။သူကဒီစနေကြီးကြောင့်သူပြရမှာ။သူကသူကိုယ်တိုင်ထိန်းသိမ်းရမယ်။အတကူရှိရင်ဘယ်နေရာပြက်လဲဆိုတာသူကလိုက်ရှာရမယ်။သူကရှင်ရောဒေလာမှုတွေရောတိုက်ထုတ်ရတော့မယ်ပေါ့နော်။တကဒီစနစ်တွေမှာအိကဘက်ထရီသုံးတယ်ဘက်ထရီကကြီးကြီးတယ်ဘက်ထရီကရှားကြီးမကောင်းဘူးပေါ့နော်အဲ့တော့အဲ့ဒါကိုပြေးလို့ရှိရင်ဘက်ထရီကတခင်ကျရင်သူပြန်လဲရမယ်ပေါ့နော်သူလာပြဆိုရင်လည်းသူကတက်ပြီးဖုန်းလေးပါတုတ်ပေးနေအောင်ပဲကျွန်တော်တို့မျိုးကြီးမှနေတဲ့လူကခလုတ်ပဲနှိမ့်တယ်ဘာမှလုပ်ရမလို့အဲ့ခွေရေးမျိုးပဲတော့လူတွေလည်းရအောင်လုပ်ပေးတင်တယ်ပေါ့နော်မပတ်တစ်ကတော့အဲ့ချက်ပေါ့နော်မပတ်တစ်ကတော့ဆိုလာမှာနှစ်ခုရှိရမှာတစ်ခုက9 B နဲ့ပြီးတဲ့နေရာလူကြီးတွေမှာသုံးတဲ့တစ်နှစ်ရှိတယ်နောက်တစ်ခုကတော့လူညက်စစ်9 B နဲ့ဝေးတဲ့နေရာပေါ့နော်အားများလို့ခံစားနေရတာအဲ့တက်ကိုဒီလိုနီးနဲ့ဒါလေးတွေပြီးတာပြီးတဲ့ဆိုရင်လည်းဒါလေးတွေမှာနှစ်မျိုးရှိတယ် တစ်ခုကတရေငင်းသုံးတဲ့နည်းတစ်ရှိတယ်နောက်တစ်ခုကပြောချင်းလို့ပေါ်ရွာရေးစုပေါင်းပြီးတော့ပြည့်စစ်စနစ်တစ်ခုကိုစောက်ပြီးမှလုပ်တာမျိုးရှိတယ်အဲ့လိုစနစ်ကိုစောက်ထားလိုက်ရင်မြို့တွေမှာအတိုင်းပဲလမ်းမီးတိုင်းနေရှိတယ်လမ်းမီးတိုင်းမှာပြည့်စစ်နှုတ်ပြီးမှလူတွေအရင်နေပြီးတော့ခွဲပြီးသုံးကြမယ်ပေါ့နော်အဲ့လိုလုပ်တဲ့အတွက်လူတိုင်းကဒီစနစ်ကိုထိမ့်သိမ့်နေမဲ့မောင်းနေနေမဲ့လူနှစ်ယောက်သုံးယောက်တတ်တတ်ရှိတယ်လူတိုင်းကမြို့ကလည်းသူဘာမှလုပ်ရမလို့သူခလုံးနေပြီးနေရမယ်အဲ့တော့အဲ့မှာနောက်တစ်ချက်ကအဲ့လိုစနစ်ကြီးတွေကတကယ်လို့ဒါလမ်းမီးသူ့နားမှာရောက်လာရင်လည်းအလွယ်တကူလမ်းမီးနဲ့ချိန်လိုက်ရုံပဲအဲ့ဒီ grid ready system တွေကိုတကယ်တော့သုံးရမှာပေါ့နော်အခုတော့ကျွန်တော်တို့လူသိမောများစွာတရင်ချင်းသုံးတဲ့စနစ်ကလေးတွေပဲတော့ဆက်ကျင်းနာကြတယ်လို့ဖြစ်နေတယ်အဲ့ဒါရေရှည်မှာမသုံးခင်မှာပဲကောင်းတယ်ပေါ့နော်နောက်ပြီးဒီစနစ်ဆိုတော့လေတကယ်စင်းရတဲ့နိုင်ငံတွေမှာပဲအဓိကအထားသုံးတာကျွန်တော်တို့နိုင်ငံအဲ့လောက်ကြာကြီးစင်းရနေမယ်လို့ကျွန်တော်မထင်ဘူးပေါ့နော်အဲ့တော့ဆက်ပြီးဖွံ့ဖြိုးလာတဲ့အခြေအနေတင်းတယ်ရဲအသင့်ဖြစ်အောင်လို့ကျွန်တော်ပြင်ပြီးတော့ပဲတွေးပြီးတော့လုပ်ကြတာကောင်းတယ်ဆိုတဲ့ကျေလို့ဒါအဲ့ရွာတရားဆိုတော့ဒီရွာမှာလူတွေကဒါလေးတွေသုံးတယ်ကျွန်တော်လမ်းကြီးရောက်လို့ရှိရင်ဒါလေးတွေပါလို့မလဲသူတို့အမိုက်ဖြစ်သွားမယ်သူတို့ဟိုတကယ်တော့ဒါလေးကဟို300လည်းမလို့တော့ဘူးပေါ့နော်အဲ့တော့လက်ရှိပစ္စည်းကိုတကယ်လို့လမ်းကြီးရောက်လာရင်လည်းဆက်ပြီးသုံးလို့ရတယ်ဆနစ်ဖြစ်လို့ရှိရင်ရေရှည်အတွက်ပို့ပြီးကောင်းမယ်ကာလာတစ်ခုနဲ့တွက်လို့ရှိရင်တစ်နှစ်ကုန်ကြတယ်လေအများကြီးတက်လာတော့နိုင်တယ်ပေါ့နော်အဲ့တော့အဲ့ဒီဆနစ်ကိုပဲအခုပြင်ပြီးသွားတယ်ရင်လည်းနောက်တစ်ချက်ကကမ္ဘာပံကိုယ်တိုင်ကကျွန်တော်တို့ဆီကမိမလုံးနေတဲ့လူတွေကိုဟိုကပြောမှာပမာလို့ပေါ့နော်အားသာတော့ပေးမယ်ကွန်ချက်တော့မပြောင်းဘူးဆိုတာမျိုးဒါတွေကိုပေးလိုက်မယ်ပြီးရင်အစိုးရကလည်းချိန်သက်ပေါ့အောင်လုပ်မယ်ဆိုလို့ပဲတကယ်တမ်းကျတော့ဒီလူတွေကိုဒီကုနာပြောလို့လူပညာအပြည့်ပေးရမယ်နောက်ပြီးတော့လူတဲ့လူပညာရအောင်လေ့ကျင့်မှုတွေလုပ်ပေးရမယ်အဲ့ဒီဘိုင်းမှာစီစီမားမားသင်္သာမြန်လာလုပ်တာကမရှိဘူးအဲ့လိုရင်ပေးမယ်ပစ္စည်းလိုရင်ပစ္စည်းပေးမယ်ဆိုတာပဲပြီးရင်ကျန်တာတော့မင်းတို့ပဲသင်သိကြပေါ့နော်ငါတို့လို့ရင်လည်းဥမာတစ်နှစ်နှစ်နှစ်ပဲနောက်ပိုင်းမှာတော့မင်းတို့ဟာမင်းတို့တာဝန်ယူရဆိုတဲ့ပုံစံမျိုးဟောရေရှည်အတွက်ကြိုးရှိမဲ့အလုပ်ကိုပဲသူတို့စားပေးပြီးလုပ်နေတာပေါ့
ရှင်ကဘာပံကတခြားနိုင်ငံတွေမှာဆိုကဘာပံကိုတော်တော်ပဲအလေးထားကြတယ်မြန်မာနိုင်ငံမှာအရင်တော့ဆယ်တွေဘာတွေလှုပ်သွားတာအစားကဘာပံရဲ့ project တွေနဲ့လှုပ်သွားတယ်ဆိုတော်တော်ကောင်းတာတွေဖြစ်တယ်လို့အရင်တော့ဒီကဘာပံနဲ့တွဲလှုပ်ဖူးတဲ့လူတွေပြောကြတာကဘာပံအဲ့လိုမျိုးဆရာခုပြောတယ်လို့ပေါ့နော်ငားစားပေးမယ်ကွန်ချက်မပြဘူးဆိုတဲ့သဘောမျိုးအဲ့ဒါမျိုးလှုပ်တာကိုဘယ်သူကခွင့်ပြုပါလဲဆရာ
အဓိကသူတို့ကကူညီပေးနေလို့လာတဲ့အချိန်မှာအစိုးရတောင်းဆိုတာပေါ့ကတော့လေကျင်းပါ quick win ပေါ့နော်ဘလောက်တိုင်းကြီးကိုဖွင့်ပြအောင်သူများများလုံနိုင်တယ်ဆိုတော့ဟိုအတွေးကဒီတိုင်းကအရင်တော့လို့တက်ဆိုတွေအများကြီးရှောက်တယ်ဥပမာနိပညာတက်ဆိုဆို80ကျော်ရှိမှတဲ့နဲ့ဆိုတော့ဒါပေမဲ့အဲ့အဲ့လိုအများကြီးရှောက်လို့ပမာကြီးမှာနိပညာဘလောက်ဖွင့်ပြလာလဲဆိုတော့တိုင်းတာကျဲဟိုတော့ဘာမှမလုပ်ဘူးသူ့ရဲ့တိုင်းတာကျဲကတက်ဆိုဘယ်နှခုရှိရမယ်ဆိုတော့ခဏနဲ့ပဲသူကဂုံယူတာပေါ့နော်အဲ့ဒီတော်မျိုးပဲအခုလည်းတကယ်ကိုရေရှည်တွေအားလုံးတွေအမှန်တကယ်အကျိုးရှိရမယ်အောင်မတော်ပဲနဲ့ဉာဏ်ဉာဏ်ဆန်တာဒီဒီ300တက်သိရရဲ့အဲ300ကြီးရတဲ့ဆိုတာမျိုးပဲသူကပြောရအောင်အဲ့လိုအတွေးခေါ်နဲ့လုပ်တဲ့အဆိုအမျိုးဖြစ်နေတာပေါ့အဲ့တော့တကယ်လို့နောက်အထူးကတကယ်တွေးဖို့ခွန်ဖို့ကြောင်းပါလို့ဆိုရင်ကမ္ဘာပံကလည်းအဲ့ဒီတိုင်လုပ်လဲဆိုရင်သူ့တယ်လည်းအကျိုးရှိအောင်ပေါ့နော်ကမ္ဘာပံနဲ့လုပ်တာလည်းအကျိုးရှိတာမှန်ပါတယ်ကမ္ဘာပံကဘာလို့ဆိုတော့ဒီမှာအရင်းနှီးအင်အားရှိတယ်ခုနနည်းပညာတွေကိုလည်းသူကဆွေးနွေးထားနိုင်တယ်ဆိုတော့ကမ္ဘာမှာအကူအရအဖွဲ့ကြီးမှန်ဒါပေမဲ့ဒီဟာတိုင်းမှာကမ္ဘာမှာလူတိုင်းကောင်းတယ်ဆိုတာမျိုးတော့မဟုတ်ဘူးသူ့မှာလည်းသူ့လုံးလို့ဆိုးသွားတဲ့သမိုင်းကြောင်းတွေလည်းအများကြီးပေါ့နော်ဒါပေမဲ့ဒီညာတော့နည်းတော့နည်းတယ်ကမ္ဘာမှာလူတိုင်းကောင်းတယ်ဆိုတာကျွန်တော်တော့မယုံကြည်ဘူ
းဟုတ်ကဲ့ပါဒါကတော့ကမ္ဘာပံနဲ့ဒီလုတ်တဲ့အစိုးရအဖွဲ့ပေါ်မှာပဲမူတည်မှာပေါ့
ဒီကဟုတ်တယ်အစိုးရရဲ့အမြင်အစိုးရဘယ်လိုတောင်းဆိုကြလဲအဲ့ဒီပေါ်မှာအဓိကမူတည်တာပေါ့နော်သူ့ရဲ့ mission လို့ mission လို့သူ့ရဲ့ policy လို့အဲ့ဒီပေါ်မှာလည်းဒီကမူတည်နေတာပေါ့နော
်ပေးတဲ့လူကရှိနေပြီတကယ်နည်းပညာလည်းရှိတယ်ငွေအောင်ပညာရှင်တွေရောဘာတွေရောပေးနိုင်တယ်ပေးနိုင်ပေမဲ့လို့တောင်းတမှာဒီကိုယ်နိုင်ငံအတွက်အကျိုးဖြစ်မဲ့သဘောပေါ့နော်ဆရာ
အဲ့တော့တော့ကျွန်တော်တို့မြန်မာပြည်ဟာနိပညာမဟုတ်ဖင်ဘူးလူတွေရဲ့ပညာရေးရလည်းနေနေသူများလာလို့ဆိုရင်အထင်တကြီးလက်ခံကြတာလည်းရှိတယ်ပေါ့နော်အဲ့ဒါတော့သူရောက်တဲ့အဓိကတားပေါ့နော်ဟိုတခါလေးအားသင့်စရာရှိမှပြတယ်အဲ့ပြီးတော့ဘာမှတခြားကြီးပဲပေါ့နော်တကယ်အချိုးမရှိတဲ့အမျိုးပြီးတော့လည်းအများကြီးပဲအဓိကလက်ခံမဲ့လူဟာကိုယ်ကိုယ်ကလည်းသုံးတဲ့လူနဲ့ချက်ဆုံးနားလည်နိုင်အောင်ကိုယ်ကလေ့လာပြီးမှအချိုးအချောင်းစီလောတွေ့ပြီးမှလက်ခံတဲ့လက်ခံတဲ့ဆုံးပြမှာပေါ့နော
်ထိန်းသိမ်းရေး engineer ဦးသိမ်းမော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံးကြအောင်မယ်နော်
ကျမတို့အခုထုတ်လွှင့်နေတဲ့စနေနေ့ခင်း VOA မြန်မာပိုင်းစီစဉ်ကို mobile phone အပါအဝင် Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
် Ethiopia နိုင်ငံဟာနှစ်ပေါင်း90အတွင်းအဆိုးအဆုံမိုးခေါင်မှုနဲ့ရင်ဆိုင်နေရပါတယ် El Nino ရဲ့အကျိုးဆက်အဖြစ်နဲ့မိုးခေါင်မှုတွေဖြစ်ပေါ်နေတာကြောင့်စပြေးရေးလုပ်ငန်းတွေလည်းနှစ်နှစ်လောက်ပျက်စီးဆုံးရှုံးခဲ့ရပါတယ်လူဦးရေ390ရှိတဲ့တိုင်းပြည်အတွင်းကအများစုဟာမိုးအပေါ်မူတည်တဲ့ဆိုက်ပျိုးရေးပေါ်မှာအခြေခံကြတာဖြစ်တဲ့အတွက်ဒါဟာသူတို့အတွက်ကတ်ဆိုက်တာလည်းဖြစ်ပါတယ်မိုးခေါင်မှုအဆိုးအဆုံးဖြစ်တဲ့ဒေသတွေကကောက်ပဲသီးနှံနေအလုံးနီးပါးပျက်စီးကုန်ပါတယ်ကောက်ပဲသီးနှံတွေမဖြစ်ထွန်းတဲ့အတွက်ကျွဲနှွားတွေအတွက်လည်းအစားအစာမရနိုင်ပဲဖြစ်နေတာကြောင့်တရိတ်ဆန်အရေးအတွက်တိတ်နေချီသေဆုံးကုန်ပါတယ်ဒါပေမဲ့အေပီလာအတွင်းမိမြိုက်ထားတဲ့အင်္ဂရိလိုမာကျောနေတဲ့အီသီယိုးပီးယားကျေးလက်ဒေသကမြေကြီးတွေပေါ်ကိုမိုးတဲထန်စွာရွာချလိုက်တဲ့အတွက်ရေကြီးမှုတွေဖြစ်ပေါ်ပြီးထောင်ပေါင်းများစွာလည်းနေရဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ခဏိအချိန်မှာတော့အီသီယိုးပီးယားနိုင်ငံသား10တန်းကနေတန်း20လောက်ဟာအရေးပေါ်အကူအညီလိုအပ်နေပါတယ်။ကလေးငယ်ပေါင်း4သိန်းခွဲနီးပါးဟာလည်းအာဟာရပြတ်နေတဲ့အတွက်အရေးပေါ်ကုသမှုပေးဖို့လိုအပ်နေပါတယ်။ဒါအပြင်ကလေးငယ်ကိုုံဆောင်အမျိုးသမီးတွေနဲ့ကလေးရပြည်စားမိခင်နှစ်သိန်းခွဲလောက်ဟာလည်းအစားထိုးအာဟာရတွေလိုအပ်နေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အရင်ကအီသီယိုးပီးယားနိုင်ငံကိုကူညီထားပေးပြီးဖြစ်တဲ့ဒေါ်လာတန်း590အပြင်နောက်ထပ်128တန်းအကူအညီပေးသွားမယ်အကြောင်းဒီမိုကရေစီပြည်ပခန့်နဲ့လူသားချင်းစာနာမှုဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးသောမတ်စတာကပြောပါတယ်။အမေရိကန်ရဲ့အကူအညီဟာအီသီယိုးပီးယားနိုင်ငံအတွင်းမိုးခေါင်မှုကနေကြီးမားလာတဲ့လူသားချင်းစာနာမှုအခက်အခဲကြီးဖြစ်မလာအောင်ဟန်တားနိုင်ရေးအတွက်ဖြစ်တယ်လို့လက်ထောက်အုပ်ချုပ်ရေးမှူးကပြောပါတယ်။စာနာရေးခါတန်ရှင်းတောက်သုံးရင်နဲ့အာဟာရချို့တဲ့မှုနဲ့ရင်ဆိုင်နေရတဲ့သူတွေကိုအကူအညီပေးရေးနဲ့နယ်လက်ကျန်းမာရေးစောင့်ရှောက်တဲ့အဖွဲ့နဲ့စိုက်ပျိုးရေးအတွက်လိုအပ်တဲ့မျိုးစေ့ထောက်ပံ့ရေးအတွက်ဒီအကူအညီတွေကိုအသုံးပြုမှာဖြစ်ပါတယ်။ဒီအကူအညီတွေဟာလာမယ့်3လအတွင်းအရေးပေါ်လိုအပ်နေတဲ့စာနာရေးခါတွေအတွက်အသုံးပြုသွားမှာလည်းဖြစ်ပါတယ်။အီသီယိုးပီးယားနိုင်ငံကအကူအညီဒေါ်လာ1.4ဘီလီယံလိုအပ်ကြောင်းတောင်းဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအီသီယိုးပီးယားပြည်သူတွေအတွက်မရှိမဖြစ်လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုထောက်ပံ့ပေးနေတာဖြစ်ပြီးမိတ်ဆွေနိုင်ငံတွေအနေနဲ့ဖြစ်လာနိုင်ရရှိတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေကိုကူညီထောက်ပံ့ပေးကြဖို့အတွက်တိုက်တွန်းထားပါတယ်ခင်ဗျာ
။ရန်ကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။စနေနေ့နေ့ခင်းအစီအစဉ်အတွက်သတင်းအကျဉ်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီရှင်။ဒေါက်ခင်မျိုးသက်ကပြောပြမှာပါ
။ရှီးရီးယားနိုင်ငံကလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတဲ့နေရာတွေအတွက်အစားအစာဆေးဝါးနဲ့တခြားအထောက်အပံ့တွေကိုလေကြောင်းကနေချထားပေးဖို့အသင့်ဖြစ်နေပြီလို့ကုလသမဂ္ဂကပြောပါတယ်။ဒါပေမဲ့သူတို့ကရှီးရီးယားအစိုးရရဲ့ခွင့်ပြုချက်ရဖို့အတွက်စောင့်နေရတယ်လို့ပြောပါတယ်။တောက်ချန်နေမနေ့အစောပိုင်းကမြေထဲပင်လယ်ထဲဆက်လက်တစင်းတိတ်မှောက်ခဲ့တာမှာလူ9ဦးသေဆုံးတယ်လို့အတည်ပြုနိုင်ခဲ့ပါတယ်။ကြံလူအများအပြားကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်။85ပေကျော်ရှိတဲ့တက်သားလေတစင်းဂရိနိုင်ငံတောင်ဘက်ကျွန်းနဲ့85မိုင်လောက်ကွာမှာတိတ်မှောက်သွားပြီးလူတွေအုံနေတဲ့ကြားကပဲအရေးပေါ်ကယ်ဆယ်ရေးတွေကိုလုပ်နိုင်ပါတယ်သူတို့ဟာလူတွေ340တဲ့မင်းကိုကယ်တင်နိုင်ခဲ့တာပါထိုင်းနိုင်ငံမှာနိုင်ငံတွင်းမတည်ငြိမ်မှုတွေဒါမှမဟုတ်ပြည်တွင်းစစ်ဖြစ်လာနိုင်တာမျိုးတွေကိုရှောင်ရှားနိုင်ဖို့အတွက်အာဏာကိုသိမ်းခဲ့ရတယ်လို့လွန်ခဲ့တဲ့နှစ်နှစ်ခရက်ကအုပ်ချုပ်နေတဲ့စစ်တပ်ကြီးဆိုတဲ့အာဏာရှင်အစိုးရအဖွဲ့ခေါင်းဆောင်ပရာယုချန်ဝချန်ကပြောဆိုလိုက်ပါတယ်။တွေးထွက်တန်ယုံမရှိတဲ့အာဏာသိမ်းမှုကို2014မေလတုန်းကဗိုလ်ချုပ်ကြီးပရာယုဦးဆောင်လာဖြစ်ပြီးအဲဒီချိန်ကစပြီးဝန်ကြီးချုပ်ယာရုကိုယူထားခဲ့တာပါ။တောက်ချာနေတုန်းကတော့ထိုင်းနိုင်ငံကိုဒီမိုကရေစီနိုင်ငံပြန်ပြီးဖြစ်စေရမယ်လို့ကတိပေးကြောင်းဒေသတွင်းလုံခြုံရေးထိပ်သီးအစည်းအဝေးတက်ရောက်လာသူတွေကိုပြောကြားခဲ့ပါတယ်။Rio de Janeiro မှာကျင်းပမယ့် 2016 Olympic အားကစားပြိုင်ပွဲမှာအာဖရိကနဲ့အရှေ့လေပိုင်းဒေသကဒုက္ခသည်တွေဖြစ်တဲ့အားကစားသမား10ဦးလဲပါဝင်ရှင်ပြိုင်မှာဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံမှာကျင်းပတဲ့ IOC နိုင်ငံတကာ Olympic Committee 3ရက်ကြာအစည်းအဝေးအပြီးမှာ Committee ဥက္ကဋ္ဌကပထမဆုံးဒုက္ခသည် Olympic အဖွဲ့ကိုလက်ခံလိုက်တယ်လို့ကြေညာခဲ့တာပါ
။ကောင်းပါပြီရှင်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန္နန္ဒာချန်းဖြစ်ပါတယ်။ Engineer ကတော့ Aiden Utku ဖြစ်ပါရဲ့ရှင်စနေနေ့ခေတ် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအားလုံးကိုကျေးဇူးအထူးတင်ပါတယ်ကျမကအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.